Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ9ရက်တနင်္လာနေ့ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မော်ပါရှင်။နယူးဇီလန်နိုင်ငံက White Island မီးတောင်ရှင်ကျွန်းမှာမီးတောင်ပေါက်ကွဲခဲ့လို့9ရောက်ထဲမှနေသေဆုံးခဲ့ပါတယ်။အမေရိကန်သမ္မတကိုဘလို့ပုံမှန်တွေနဲ့တရားစွဲမလဲဆိုတာသုံးသပ်နေတဲ့အောက်လွှတ်တော်တရားရေးကော်မတီမှဒီမိုကရက်နဲ့ Republican ရှေ့နေတွေအထောက်အထားတွေစတင်တင်ပြနေကြပါပြီ။ခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြေညာပေးပါမယ်ရှင်။
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့ဆိုတဲ့စွဲချက်ကိုကြားနာစစ်ဆေးမဲ့ ICJ နိုင်ငံတကာတရားရုံးရှိရာ The Hague မြို့ကိုရောက်နေတဲ့ဦးကျော်စံသားကိုမက်ခင်ဖြူတွေက Skype ကနေတဆင့်တိုက်ရိုက်ဆက်သွယ်မေးမြန်းထားတာနဲ့အတူအခုလိုကြားနာမှုပေါ်မှာပြည်တွင်းနိုင်ငံရေးအကဲခတ်တွေရဲ့တုံ့တက်ချက်တွေကိုလည်းအခုလိုနားဆင်နိုင်ပါတယ်
ဒီလိုဆိုင်မမြောက်ပါဘူးဆိုတော့အကြောင်းအရာကိုများပြောမလားဆိုတော့ကတ်မှန်းချက်တော့ကျွန်တော်ရှိပါတယ်။အဲ့ဒီအမျိုးမှာမဟုတ်ပါဘူးပြောဖို့အတွက်ကကျွန်တော်တို့ချိန်များလက်လောမှာတော့တော်တော်ခက်နေပါတယ်။ဘာကြောင့်လဲဆိုတော့
ညီမြချင်းမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာရဲ့တုံ့တက်ချက်နဲ့တူထုတ်လွှင့်ပေးမှာပါရှင်။အဲ့ဒီနောက်ရခိုင်နဲ့ချင်းပြည်နယ်တွေဘက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ရဲ့တိုက်ပွဲအခြေအနေနဲ့တူရန်ကုန်မှာကျင်းပတဲ့ plastic အလွန်အကျွံသုံးဆွဲတာရှော့ချရေးကုလအစည်းအဝေးစတင်ဆောင်ရွက်နေပြီဆိုတဲ့အကြောင်းကိုလည်းနားဆင်ကြရမှာပါ။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရေစုံတင်းလာနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင်။
နယူးဇီလန်နိုင်ငံကမီးတောင်ရှင်ဖြစ်တဲ့ White Island မီးတောင်ကျွန်းမှာဒီကနေ့နေ့လယ်ပိုင်းကရုတ်တရက်မီးတောင်ပေါက်ကွဲခဲ့လို့9ရောက်ထပ်မံတေဆုံးပြီး20လောက်ထိခိုက်ဒဏ်ရာရသွားပါတယ်။နိုင်ငံရဲ့အဓိကကျွန်းကြီးတစ်ခုဖြစ်တဲ့ North Island ကျွန်းရဲ့ကမ်းလွန်မှာ White Island မီးတောင်ကျွန်းတည်ရှိတာပါ။မီးတောင်မပေါက်ခင်မီးတောင်ဝါနာအထိကဘာလက်ခီးတဲ့တချို့တွားကြည့်ခဲ့ကြပါတယ်။ပျောက်ဆုံးနေသူတချို့ရှိနေသေးတာမို့တေဆုံးသူတိုးလာနိုင်တယ်လို့နယူးဇီလန်ဒူရဲမင်းကြီး John Timms က Wellington မြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မီးတောင်ပေါက်တဲ့ကျွန်းပေါ်မှာဗနျောက်တိကျရှိတယ်ဆိုတာမပြောနိုင်ပေမဲ့ဆယ်ကနန်းလောက်ရှိမယ်လို့ခန့်မှန်းကြောင်းဒူရဲမင်းကြီးတင်းစ်ကပြောပါတယ်။ပျောက်ဆုံးနေသူတွေဟာနိုင်ငံတကာကကမ္ဘာလှည့်ခီးသည်တွေဖြစ်ပါတယ်။ရဲနဲ့ကူညီကယ်ဆယ်ရေးတွေအနေနဲ့အဲ့ဒီနေရာသွားဖို့အန္တရာယ်ရှိနေသေးဖြစ်တယ်လို့ဒူရဲမင်းကြီးကပြောပါတယ်။အသက်ဘေးကလွတ်လာသူ18ယောက်မှာအများစုကထိခိုက်ဒဏ်ရာရထားကြသူတွေဖြစ်ပြီးတချို့ကမီးလောင်ဒဏ်ရာဆိုးဆိုးဝါးဝါးရထားကြပါတယ်။သူတို့ကိုအဲ့ဒီဒေသမှာရှိတဲ့စစ်ရုံတွေမှာကုသပေးနေပါတယ်။ဝါကာရီလိုဒေသခံတွေခေါ်ကြတဲ့ White Island မီးတောင်ကျွန်းပေါ်မှာမီးတောင်ပေါက်ချိန်ကလူ90လောက်ရှိမယ်လို့အရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။တောင်ပစိဖစ်သမုဒ္ဒရာတွေက White Island မီးတောင်ရှင်ကြီးဟာဒီပင်လယ်ထဲကနေထိုးထွက်နေတဲ့ကျွန်းကြီးတစ်ခုလိုဖြစ်နေပြီးတော့ကဘာလက်ခီးတဲ့တွေသွားများကြတဲ့နေရာတစ်ခုဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတကိုတရားစွဲရေးဒီပတ်ထဲအောက်လွှတ်တော်တရားရေးကော်မတီမှမဲခွန်းနိုင်ဖို့ကြားနာပွဲကိုအခုစတင်နေပါပြီ။အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကျွန်တော်နယ်တလာကအဖွဲ့မေကွန်ပြောရမှာသမ္မတဒေါ်နယ်ထရန့်အနေနဲ့သူ့ဂျိုးအတွက်အာဏာလွှဲသုံးစားလုပ်ပြီးယူကရိန်းကိုဖိအားပေးလုခိုင်းခဲ့တာမျိုးအခုလိုတရားစွဲဖို့ပြင်ရတာလို့ဆိုပါတယ်။အခုလိုတရားစွဲဖို့ပြင်ဆင်ရေးဌာနဘက်မှာအထောက်အထားတွေတင်ပြရေးဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ရှေ့နေတွေဒီစနစ်တင်းငွေတွေတက်သွက်ရိုက်ပြင်ဆင်ထားခဲ့ကြပါတယ်။သမ္မတထရန့်ကိုသမိုင်းဝင်တရားစွဲနိုင်ရည်ဒီဌာနဘက်မှာအောက်လွှတ်တော်တရားရေးကော်မတီအပြင်အောက်လွှတ်တော်ထောက်လွှင့်ရေးကော်မတီကရှေ့နေတွေပါပူးပေါင်းပြီးစွဲချက်အပြည့်အစုံကိုတင်ပြနေကြပါပြီ။ဒါပေမဲ့အင်ပီရိုဘက်ကတော့ဒီဘက်ကိုတက်ဖို့ညှင်းဆို့ထားပါတယ်အင်ပီရိုရှင်းနေပက်စီပေါ်လုံးကဒီမိုကရက်အမတ်အများစုရှိတဲ့အောက်လွှတ်တော်ရဲ့အခုလိုလှုပ်တာတွေကမစင်မချင်းအများစုအာဏာအလဲသုံးစားလှုပ်တာဖြစ်တယ်လို့စုံစမ်းဖြစ်တယ်စုံစမ်းမှုတွေကလည်းလုံးဝအချင်းမြင့်မရှိဘူးလို့ဝေဖန်လိုက်ပါတယ်သမ္မတထရမ်ကလည်းဒီလုပ်ငန်းစဉ်ကအကောက်ကျန်အပြစ်မရှိအပြစ်ရှာတာသာဖြစ်တယ်မျှတမှုမရှိဘူးလို့အင်တာနက် Twitter ကနေပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ဒါပေမဲ့ဒီမိုကရက်အမတ်တွေဘက်ကတော့သမ္မတကိုစွဲမဲ့အထောက်အထားတွေကလုံးဝခိုင်လုံနေတယ်လို့ပြန်ပြောထားပါတယ်။ဒီတရားရေးကော်မတီဥက္ကဋ္ဌနယ်တလာကလည်းသမ္မတထရန့်အနေနဲ့ဒီစွဲချက်တွေပေါ်တရားရုံးမှာရင်ဆိုင်ဖြေရှင်းရရင်3မိနစ်တွင်အပြစ်ရှိကြောင်းဆုံးဖြတ်ချက်ချခံရမှာဖြစ်တယ်လို့လည်းပြောခဲ့ပါတယ်ခင်ဗျ
။အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုနဲ့ရုရှားနိုင်ငံသားဝင်ကြီးဆာဂေးရက်ဖရော့တို့အင်္ဂါနေ့ကျရင်ဝါရှင်တန်မြို့တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ရုရှားနိုင်ငံသားဝင်ကြီးလက်ဖရော့ရဲ့ခီးစဉ်အတွင်းသမ္မတဒေါ်နယ်ထရမ့်နဲ့လည်းတွေ့ကောင်းတွေ့နိုင်ပါတယ်။ အမေရိကန်နဲ့ရုရှားဆက်ဆံရေးမှာအရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်တယ်လို့ရုရှားနိုင်ငံသားရဲ့ဌာနထုတ်ပြန်ချက်မှာပြောကြားထားပါတယ်။လက်နက်ထိန်းချုပ်ရေးကိစ္စအပြင်ဆီးရီးယားနဲ့ယူကရိန်းအရေးတွေကြောင့်နှစ်နိုင်ငံကြားသဘောထားကွဲနေတဲ့ကိစ္စတွေကိုအဓိကဆွေးနွေးမယ်လို့အင်ဂျီရောတာဝန်ရှိသူတွေကအရေးအမွေပြောကြားထားပါတယ်။အမေရိကန်နဲ့ရုရှားကြားနျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ် START ကိုချိုးတင်သတ်မှတ်ချက်မထားဘဲအချက်အလက်တွေထပ်တိုးပြီးစာချုပ်အသစ်ချုပ်ဖို့စိတ်အားတန်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြီးခဲ့တဲ့သတင်းပတ်မှာပြောကြားခဲ့ပြီးတဲ့နောက်ခုလိုတွေးဆဆွေးနွေးပွဲဖြစ်ဖို့အချိန်မြင့်လောက်ခဲ့ပုံရပါတယ်ရုရှားအနေနဲ့လက်နက်ပြန်ဆိုင်နိုင်ဖို့စိတ်မဝင်စားသလိုမစ်ဆိုင်းဒုံးတွေကိုနေရာတစ်မှာဖြန့်ချထားဖို့လည်းစိတ်မဝင်စားဘူးလို့သမ္မတပူတင်ကပြောကြားခဲ့ပါတယ်။အမေရိကန်နဲ့ရုရှားကြား2010မှာလက်မှတ်ထိုးထားတဲ့ START သဘောတူစာချုပ်က2011ခုနှစ်မှာတက်တန်းကုံဆုံးမှဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုဖလိုရီဒါပြည်နယ်ပန်ဆာကူလာမြို့ကရေတပ်အခြေစိုက်စခန်းမှာပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံခြားတပ်ဖွဲ့ဝင်တွေကိုအမေရိကန်မှာလာရောက်စစ်ပညာသင်ကြားခွင့်ပေးတဲ့လုပ်ငန်းစဉ်တွေပေါ်ပြန်သုံးသပ်ဖို့စစ်တပ်ကိုညွှန်ကြားထားတယ်လို့ကာကွယ်ရေးဝင်ကြီးမတ်အက်စပါကပြောခဲ့ပါတယ်။ဒီဇင်ဘာ6ရက်တောက်ကြနေတော့ကဆော်ဒီလီတပ်ဗိုလ်တယောက်ပြစ်ခတ်မှုကြောင့်ဒီရေတပ်စခန်းမှာ3ယောက်တည်ဆုံးခဲ့ရပါတယ်။ဒီပြစ်ခတ်မှုဖြစ်ပြီးချင်းအမေရိကန်မှာစစ်ပညာလာသင်တဲ့နိုင်ငံခြားတပ်ဖွဲ့တွေပေါ်စစ်စစ်မှုပြန်သုံးသပ်ဖို့စစ်တပ်တာဝန်ရှိသူတွေကိုပြောခဲ့တယ်လို့ဝင်ကြီးအက်စပါကပြောပါတယ်။နိုင်ငံခြားစစ်မှုထမ်းတွေကိုချက်ချက်မမဲ့စစ်စစ်ပြီးမှအမေရိကန်မှာလာရောက်ပညာသင်ခွင့်ပေးတဲ့လို့ဖလိုရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်စ်ကလည်းပြောခဲ့ပါဗျာ။၃ယောက်တည်ဆုံးခဲ့စေတဲ့ပြစ်ခတ်မှုတွေကိုလုပ်ခဲ့သူဟာဆော်ဒီတော်ဝင်လီတက်ကအသက်22နှစ်အရွယ်ဒူဘိုမိုဟာမက်အက်ရှာမရနီဖြစ်တယ်လို့ FBI ကပြောကြားခဲ့ပါဗျာ။သူဟာအမေရိကန်ရေတပ်လေကြောင်းပြသင်တန်းကျောင်းမှာရေတပ်လေယာဉ်မှုဖြစ်ပညာသင်ကြားနေခဲ့သူဖြစ်ပါတယ်။လေကြောင်းပြသင်တန်းကျောင်းသား၃ယောက်တည်ဆုံးခဲ့တဲ့အပြင်၈ယောက်ထဏ်ရစေခဲ့တဲ့ဒီပြစ်ခတ်မှုတွေကိုဘာကြောင့်သူလုပ်ခဲ့တယ်ဆိုတာကိုတော့စုံစမ်းနေစေဖြစ်တယ်လို့အာဏာပိုင်တွေကဆိုပါတယ်။အကြမ်းဖက်ဝါဒအခြေခံတဲ့တိုက်ခိုက်မှုဖြစ်စုံစမ်းနေပြီးတိုက်ခိုက်မှုကိုသူတယောက်တည်းလုပ်ခဲ့ပုံရတယ်လို့လည်း FBI ကပြောပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။Netherlands နိုင်ငံ The Hague မြို့မှာရှိတဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံကဆွဲဆိုထားတဲ့အမှုကိုနှစ်ဖန်ဒီဇင်ဘာ10ရက်နေ့မှာစတင်ကြားနာမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်မသွားသွားအောင်စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကြကြပြက်ပြက်လုပ်ခဲ့တာဟာနိုင်ငံတကာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကိုချိုးဖောက်ရောက်ရတဲ့ဆိုပြီးအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကတရားဆွဲတာပါ။တရားရုံးကိုတိုင်ကြားထားတဲ့ဆွဆွဲချက်ကိုအပြည့်အဝမကြားနာခင်ကာလအတွင်းလူမျိုးတုံးတပ်ဖြတ်မှုအခြေအနေပိုဆိုးမလာစေအောင်ကာကွယ်တားဆီးနိုင်မယ့်ဆောင်ရွက်ချက်တွေကိုချမှတ်ပေးရတဲ့အတွက်နှစ်ဖက်လျှောက်ထားကြရမှာပါ။နှစ်ဖက်ကစပြီး၃ရက်လုံးမဲ့ကြားနာပွဲအတွက်ဂမ်ဘီယာနိုင်ငံဘက်ကစတင်လျှောက်လဲချက်ပေးရမှာပါ။ခုခံခြေပါမဲ့မြန်မာနိုင်ငံဘက်ကဒီဇင်ဘာ17ရက်ပုတ်ထုံးနေ့မှာလျှောက်လဲရမှာဖြစ်ပြီးတတိယနေ့ကျရင်တော့နှစ်နိုင်ငံလုံးကတကြောပြန်လျှောက်ထားကြရမှာဖြစ်ပါတယ်။နိုင်ငံတကာတရားသူကြီး18ယောက်ပါတဲ့တရားသူကြီးအဖွဲ့ကလျှောက်ထားချက်တွေကိုကြားနာဆုံးဖြတ်မှာပါရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကခုခံခြေပဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့လဲ The Hague မြို့မှာရောက်ရှိနေပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့အခုလို ICJ ကြားနာပွဲကိုဦးဆောင်တက်ရောက်လာခြင်းအပြင်ကြားနာပွဲကနေတကယ့်ဖြစ်ရပ်မှန်တွေကိုနားလည်သိရှိလိမ့်မယ်လို့ယူဆတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen ကVOA ကိုပြောပါတယ်ဒီရက်ပိုင်းမတိုင်ခင်တရုတ်နိုင်ငံသားရေးဝင်ကြီးမြန်မာနိုင်ငံကိုလာရောက်ခဲ့တာကြောင့်လဲတရုတ်အနေနဲ့မြန်မာနိုင်ငံကိုအကြံကောင်းတွေပေးနိုင်လိမ့်မယ်လို့ယူဆတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးက VOA ဘင်္ဂလားဌာနနဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ
်တရုတ်ပြည်မှာကြီးဆိုရလက်အောက်တစိတပိုင်းအုပ်ချုပ်ခွင့်ရဟောင်ကောင်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေစတင်ခဲ့တာ6လပြည့်အထိမ်းအဖြစ်မနေ့ကဆန္ဒပြသူသိန်းတွေနဲ့ချီလမ်းမပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲကိုဦးဆောင်စီစဉ်တဲ့လူ့အခွင့်အရေးအဖွဲ့ Civil Human Rights Front ကတော့မနေ့ကချီတဲ့ပွဲမှာလူ7သိန်းလောက်ပါဝင်ကြောင်းပြောပါတယ်လေးလာနေပါကာလအတွင်းအာဏာပိုင်တွေရဲ့ခွင့်ပြုချက်နဲ့ပထမဆုံးကျင်းပတဲ့ချီတဲ့ပွဲဖြစ်တယ်လို့ပြီးခဲ့တဲ့လကခရိုင်ကောင်စီရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့နိုင်ငံရေးသမားတွေလေးသာတဝန်းအနိုင်ရခဲ့ပြီးတဲ့နောက်ပထမဆုံးကျင်းပတဲ့ချီတဲ့ပွဲလည်းဖြစ်ပါတယ်အစောပိုင်းမှာဆန္ဒပြပွဲတွေငြင်းငြင်းချင်းချင်းရှိခဲ့ပေမဲ့ညနေပိုင်းမှာတော့တင့်မာမှုတချို့ရှိလာခဲ့ပါတယ်ဆန္ဒပြပွဲ ခွင့်ပြုချက်ရထားတဲ့ချီတက်ပွဲကနေခွဲထွက်လာတဲ့မဲရောင်ဝတ်စားတွေဝတ်ဆင်ထားတဲ့ဆန္ဒပြလူတို့ကဆန္ဒပြပွဲအဆုံးသတ်ရေးလမ်းကြောင်းနေရာဖြစ်တဲ့မြို့လေစီဝါရက်ကွက်မှာနေရာယူဆန္ဒပြဖို့ကြိုးစားချိန်မှာလုံရင်းကြီးတွေကပိတ်ဆို့ခဲ့တာကြောင့်အခုလိုအခြေတင်ဖြစ်ခဲ့တာပါခင်ဗျာ။
အာဂဇာသမားတွေတားမြစ်ဆေးသုံးဆွဲမှုထိန်းချုပ်တဲ့နိုင်ငံတကာအဖွဲ့အစည်းဝါဒါကရုရှားအာဂဇာသမားတွေနဲ့တာဝန်ရှိသူတွေကိုအိုလံပစ်ပြိုင်ပွဲတွေနဲ့ကမ္ဘာချန်ပီယံလူပွဲတွေမှာ၄နှစ်မပါဝင်ရလို့တားမြစ်လိုက်ပါတယ်။တားမြစ်ဆေးသုံးထားတဲ့အာဂဇာသမားတွေရဲ့ချိုးဖောက်မှုကိုဖုံးကွယ်နိုင်အောင်ရုရှားအစိုးရကတပ်ခွဲကအချက်လက်တွေကိုပြင်ဆင်တာ၊ဆေးလက်မှတ်အတုနဲ့အစားထိုးတာ၊မှတ်တမ်းတွေကိုဖျက်ဆီးတာတွေလုပ်ခဲ့တယ်လို့ဝါဒါကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဝါဒအမှုဆောင်ကော်မတီကအခုလိုတားမြစ်ချက်ထုတ်ပြန်လိုက်တာပါ။ရုရှားအနာဘိုင်တွေဘက်ကပြောင်ပြောင်တင်းတင်းချိုးဖောက်မှုတွေကြောင့်အခုလိုပြက်ပြက်သားသားတုံ့ပြန်တာဖြစ်တယ်လို့ဝါဒဥက္ကဋ္ဌကညင်ညာချက်ထဲမှာပြောထားပါတယ်။အခုတားမြစ်ချက်ကိုရုရှားနိုင်ငံတားမြစ်ဆေးသုံးဆွဲမှုထိန်းချုပ်ရေးအဖွဲ့က21ရက်အတွင်းဆွစ်ဇာလန်နိုင်ငံကအာကစားဆိုင်ရာခုံရုံးမှာအယူခံတင်နိုင်ပါတယ်။အိုလံပစ်ပြိုင်ပွဲတွေနဲ့ကမ္ဘာချန်ပီယံလူပွဲတွေမှာ၄နှစ်မပါဝင်နိုင်အောင်တားမြစ်ချက်အပေါ်ရုရှားလွှတ်တော်အမတ်တွေကပယ်ချခဲ့ပြီးအယူခံတင်တင်တယ်လို့တုံ့ပြန်နေကြပါတယ်။2014ခုနှစ်ကရုရှားနိုင်ငံဆိုချီမြို့မှာကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်အာကစားပြိုင်ပွဲတွေမှာအစိုးရကိုယ်တိုင်ကအာကစားသမားတွေတားမြစ်ဆေးသုံးဆွဲနိုင်အောင်အားပေးလှုပ်ဆောင်ခဲ့တဲ့ကိစ္စကြီးစတင်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။
အိန္ဒိယနိုင်ငံမှာအိန္ဒိယချင်းသုံးနိုင်ငံကတရားမဝင်ဝင်လာတဲ့မွတ်စလင်မဟုတ်သူတွေကိုနိုင်ငံသားပေးရေးဆိုဒီနေ့တည်သွင်းလိုက်ပေမဲ့မြန်မာနိုင်ငံတော့မပါခဲ့ပါဘူး။အခုလိုဘာသာရေးခွဲခြားသတ်မှတ်ပြီးဒေသတွင်းပထမဆုံးဖြစ်လာတဲ့ဥပဒေကြမ်းထဲမှာမွတ်စလင်များစုရှိတဲ့ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကမွတ်စလင်မဟုတ်သူတွေကိုနိုင်ငံသားပေးဖို့အိန္ဒိယဆူအာပါတီဘာရာတီယာဂျနတာကလွှတ်တော်မှာတင်သွင်းခဲ့တာပါ။အတိုက်ခံတွေကတော့ဒီဥပဒေကျင့်ဟာမွတ်စလင်ဆန့်ကျင်ခွဲခြားရေးဖြစ်ပြီးသွေးကွဲမှုတွေဖြစ်စေနိုင်လေအိန္ဒိယရဲ့ဘာသာရေးမဆွတ်တဲ့ဒီမိုကရေစီအုတ်မြစ်ကိုထိခိုက်စေဖို့ဝန်ကြီးချုပ်ရဲ့အမျိုးသားရေးဝါဒီပါတီကခြံစီလိုက်တာဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်ဆွဆွဲလိုက်ပါတယ်။ဒီဥပဒေကျင့်မှာဒီအိန္ဒိယသုံးနိုင်ငံကနေ2014ဒီဇင်ဘာ31မတိုင်ခင်ဝင်လာခဲ့တဲ့ Hindu Sikh Christian Jain Wasit Pasit နဲ့ဗုဒ္ဓဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပေးတာပါလေခင်ဗျာ။
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြမွန်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါရှင်။အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်။လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာမြန်မာရင်ဆိုင်နေရတဲ့အမှုကိုမနှက်ဖန်စပြီးတော့ကြားနာမှာဖြစ်ပါတယ်။ဒီအမှုမှာမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တရားရုံးတက်ရောက်လာတာကြောင့်ထူးထူးခြားခြားအများစိတ်ဝင်စားမှုမြင့်တက်နေတယ်လို့အဲ့ဒီကိုသတင်းယူဖို့ရောက်နေတဲ့ VOA Editor ဦးကျော်စံသားကပြောပါတယ်။ ICJ တရားရုံးရှိရာ The Hague မြို့ကိုရောက်နေတဲ့ဦးကျော်စံသားကိုမခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
နေပြမှာပထမဆုံးဂမ်ဘီယာအမှုတိုင်ကြားလျှောက်ထားတဲ့ဂမ်ဘီယာနိုင်ငံရဲ့လျှောက်လဲချက်ကိုမနေ့ပိုင်းမှာပြရမှာဖြစ်ပါတယ်။သူတို့နိုင်ငံရဲ့အေဂျင့်ဖြစ်တဲ့ကူဇလဲနဲ့သူတို့နိုင်ငံရဲ့စီနီယာကနေ့လယ်တနာရီအထိသူတို့ကလျှောက်ထားကြမှာဖြစ်ပါတယ်။ဒါကမနေ့ပြန်အစီအစဉ်ပါ။ဒီဘက်ကကြတော့မြန်မာဘက်ကပြန်လည်ပြီးတော့လျှောက်ထားမှာဖြစ်ပါတယ်။အဲ့ဒီမှာမြန်မာဘက်ကကူဇလဲအဖွဲ့ကောင်းဆောင်ဒေါက်အောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံအတွက်ကူရန်ကကွဲဆောက်ထားမဲ့နိုင်ငံတကာရှင်နေမစ္စတာဝီလျံဟာဘတ်စ်တို့ဆောက်ထားမှာဖြစ်ပါတယ်အဲ့ပြီးတော့တတိယနေ့မှာတော့ဂမ်ဘီယာဘက်ကထပ်မံဆောက်ထားပြီးတော့မြန်မာနိုင်ငံကပြန်လည်ဆောက်ထားပါမယ်တတိယနေ့အစီအစဉ်ကတော့ညနေ 9:00 မှပြည်သူမှဖြစ်ပါတယ
်အခုဒီမြန်မာနိုင်ငံဘက်ကနေပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုတိုင်ကဥဆောင်ဖြည့်ရှင်ဖို့အတွက်ဒီနယ်သာလန်နိုင်ငံကိုလည်းရောက်နေပြီဆိုတော့ဒီကြားနာပွဲမှာတောင်ဆန်းစုကြည်ကိုတိုင်ခြေပမယ်နောက်ဒီမြန်မာနိုင်ငံဆိုင်ရာရှေ့နေကလည်းလျှောက်လဲချက်တွေကိုပေးမယ်ဆိုတဲ့သဘောလားရှင
်ဟုတ်ပါတယ်ခင်ဗျာအဲ့ဒီအတွက်ကြောင့်လည်းဒီအမှုကလူတွေပုံပြီးစိတ်ဝင်စားတော့လို့ထင်ပါတယ်တကယ်တော့ဒီအမှုရဲ့သဘောတဘာဝကိုနှိုက်ကလည်းပဲနိုင်ငံတကာမှာအကြုံတောင်းကြုံရဲ့အမှုမျိုးဖြစ်ပါတယ်အဲ့ဒီမှာမြန်မာနိုင်ငံကဘုံဆောင်ပြီးတော့ဆောင်ရမယ့်ပုဂ္ဂိုလ်ဟာမြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြီးဖြစ်နေတော့လူတွေကပူပြီးစိတ်ဝင်စားရလို့ထင်ပါတယ်။ဒါကြောင့်လည်းပဲမနေ့ဖြန်မှဆိုရင်တရားဝဲကိုလာရောက်နားထောင်မဲ့လူတွေပူများလိမ့်မယ်လို့ယူဆပါတယ်။ဒီနေ့ကျွန်တော်ကလူညုံရေးသမားတွေကိုမေးကြည့်တော့ဒီနေ့တော့ဘာမှအစီအစဉ်မရှိပါဘူးလို့ဆိုပါတယ်။မနေ့ဖြန်ကတော့လူညုံရေးတွေလည်းပဲသူတို့အဖြစ်ခတ်ထားမယ်လို့သတင်းကြားပါတယ်။အဲ့ဒါမနေ့ဖြန်မှတော့အဲ့ဒီမြန်မာနိုင်ငံဘက်ကထောက်ခံပြီးတော့ဒါအပိဘူလူတွေတခါဂမ်ဘီယာဘက်ကရှောက်လဲချက်ကိုအပိမဲ့လူတွေနှစ်ဖက်စွန်းလာရောက်ကြမယ်လို့ယူဆရပါတယ်တချို့ဆိုရင်အဲ့ဒီကိစ္စမှာတင်းမာမှုများဖြစ်နေလိမ့်မလားလို့တောင်မှမ ဒါမလို့အဖဲတူပြီးဆိုရင်ညရလို့ဆိုလို့မလာပါပဲအဲ့လိုပြောတဲ့လူတွေလည်းကြားပါတယ်နောက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းပဲမြန်မာနိုင်ငံချင်းတွေကိုသိကျင်တဲ့မြန်မာဘယ်ဂျီယံနိုင်ငံဆိုင်ရာမြန်မာတိုင်းကိုကျွန်တော်အချင်းချင်းဆက်သွယ်ပါတယ်ဘာမှပြန်လဲဖြေကြခြင်းမရှိသေးပါဘူးခင်ဗျာ
နောက်ဒီကျမတို့လေ့လာချက်အရာပေါ့နော်အခုနှုတ်အဖြစ်ရှားနာပွဲအပြီးမှာရူဝင်ဂျာရီအပေါ်ကိုလှုပ်ဆောင်နေတဲ့ဒီလူမျိုးတုံးတက်ဖြတ်မှုအပြုမှုတွေကိုရပ်ဖို့ဒီအချိန်တိုတွင်းမှာချက်မဖြစ်စေဖို့အတွက်ဒီ provisional measures လို့ခေါ်တဲ့ကြားဖြတ်စီမံဆောင်ရွက်ချက်အမိန့်ချဖို့ဂမ်ဘီယာဘက်ကတောင်းဆိုထားတာပေါ့နော်ဆိုတော့ဒီမြန်မာအစိုးရဘက်ကတော့ရူဝင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်မခံဘူးနောက်ဒီလူမျိုးတုံးတက်ဖြတ်မှုကျူးလွန်တယ်ဆိုတဲ့ဆွတ်ဆွဲချက်ကိုလည်းညှင်းဆိုထားတာပါဒီတော့ဒီဂမ်ဘီယာနိုင်ငံဘက်ကတောင်းဆိုသလိုဒီကြားနာပွဲအပြီးမှာရော ICJ အနေနဲ့ယာယီလှုပ်ဆောင်ချက်တွေအမိန့်ချဖို့ဆိုတာဖြစ်နိုင်ခြေရှိမယ်လို့ထင်ပါသလားရှင
်အဲ့ဒါကတော့သူတို့ရဲ့တရားသူကြီးရဲ့အဆုံးဖြတ်တာဖြစ်ပါလိမ့်မယ်ဘက်လျှောက်လဲချက်ကိုကြည့်ပြီးတော့ဘလောက်လျှောက်လဲမှုကခိုင်မာတယ်တက်စီအထောက်အထားဘလောက်ပြတိုင်းရဲ့ရှင်းနေရဲ့သူကံခြေပါချက်တွေလျှောက်လဲချက်တွေဘလောက်ကောင်းတယ်ဆိုရဲအပေါ်မှာမူတည်ပြီးတော့တရားသူကြီးရဲ့အဆုံးဖြတ်မှာဖြစ်ပါတယ်အဲ့လိုအဆုံးဖြတ်ဖို့ကတော့ဒီဘက်ကအပြန်လှန်လျှောက်လဲချက်ဒီပြည်ဒီမှာတရားကြားနာပြီးသုံးရက်ပြီးလို့တရားရုံးရဆိုင်ပါလိမ့်မယ်နှစ်ပတ်လောက်အနည်းဆုံးရဆိုင်ပြီးတော့မှပြန်လည်ပြီးတော့သူတို့ဆုံးဖြတ်ချက်ကိုတင်ညာမှာဖြစ်ပါတယ်ဂမ်ဘီယာဘက်ကမေတ္တာရခံလျှောက်ထားတာကတော့မြန်မာနိုင်ငံဟာ genocide convention လို့ခေါ်တဲ့လူမျိုးတုံးတက်ဖြတ်မှုဆိုင်ရာပြဋ္ဌာန်းချက်ရဲ့တာဝန်ရှိမှုကိုလိုက်နာဖို့ပြက်ကွက်တယ် breach ဖြစ်တယ် breach to obligation ဖြစ်ပြီးတော့ continue to breach ဆက်လက်ပြီးတော့လည်းချိုးဖောက်နေတယ်ဆိုရဲအချက်နှစ်ခုဖြစ်ပါတယ်အဲ့ဒီကနေပတ်သက်ပြီးတော့ဆက်လက်ချူဖောက်မှုတွေမဖြစ်လာရအောင်ယာယီတာမီအမိန့်ကိုထုတ်ပြန်ပေးဖို့အတွက်အဓိကလောလောဆယ်ရှောက်ထားချက်ဖြစ်ပါတယ်ခင်ဗျာ
ICJ နိုင်ငံတကာတရားရုံးရှိရာဒီဟိတ်မျိုးကိုရောက်နေတဲ့ဥကြောဆန်သားကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်အခုဆက်ပြီးဒီအမှုကြားနာစစ်ဆေးမှုပေါ်မှာပြည်တွင်းသုံးသက်ချက်တချို့ကိုလည်းတစ်ဆက်တည်းပြောပြပါမယ်လူမျိုးတုံးတက်ဖြတ်မှု genocide နဲ့တရားစွဲထားတာကိုနိုင်ငံတကာတရားရုံး ICJ မှာရင်ဆိုင်ဖြေရှင်းတဲ့အခါမြန်မာနိုင်ငံအနေနဲ့အမှန်တရားနဲ့တရားမျှတမှုကိုရှေ့ရှုဆောင်ရွက်သွားမယ်လို့မျှော်လင့်တဲ့အကြောင်းလူအခွင့်အရေးလှုပ်ရှားသူတွေနဲ့ဥပဒေအကျိုးဆောင်တွေကပြောပါတယ်အမှန်တရားနဲ့တရားမျှတမှုရရှိရေးကိုဥတီမှုမရှိရင်တော့နောက်ဆက်တွဲဆိုးကျိုးတွေဆက်လက်ရင်ဆိုင်ရနိုင်တယ်လို့လည်းသုံးသပ်တာတွေရှိပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဂမ်ဘီယာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတကာတရားရုံးမှာမြန်မာပြည်အပေါ်ဆွဲဆိုထားတာကိုရင်ဆိုင်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့အဖွဲ့ဟာနယ်သာလန်နိုင်ငံတဟိတ်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်နှစ်ဖက်လျှောက်လဲချက်တွေကိုဒီဇင်ဘာလ10ရက်17ရက်12ရက်နေ့တွေမှာတင်သွင်းကြမှာဖြစ်ပါတယ်ဒီလိုလျှောက်လဲချက်တင်သွင်းရမှာမြန်မာနိုင်ငံအနေနဲ့အမှန်တရားနဲ့တရားမျှတမှုကိုရှေ့ရှုဖို့လိုအပ်ကြောင်းညီမြချင်းမြန်မာလူ့ခွင့်ရေးအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်ဒီလိုစိုက်မမြောက်ပါဘူးဆိုရင်အကြောင်းအရာကိုများပြောမလားဆိုတဲ့ကမှန်းချက်တော့ကျွန်တော်ရှိပါတယ်အဲ့ဒီအမျိုးမှာမဟုတ်ပါဘူးပြောဖို့အတွက်ကကျွန်တော်တို့အချိန်ကြီးလက်လောမှာတော့တော်တော်ခက်နေပါတယ်ဘာကြောင့်လဲဆိုတော့တက်တေထောက်ထားခိုင်လုံရှားထားတဲ့ပုံမျိုးရှိတယ်အတင်းတက်ပုံတွေဗီဒီယိုတွေအာကတရိုက်ထားတဲ့ပုံမျိုးရှိနေအဲ့ဒါဒီကိုယ်တိုင်ကဖြစ်ပြနေတဲ့အကြောင်းအရာမှာဒါတွေဖြစ်နေတယ်ဆိုရင်ပုံမှန်တာဝန်ရှိမှုကတော့ရှိနေကြ။အဲ့တော့အဲ့ဒီနေရာမျိုးမှာကျွန်တော်တို့ကမဟုတ်ပါဘူးမလုပ်ပါဘူးလို့ပြောမယ်စားတကယ်ဒီအချိန်ကြီးဘယ်လိုမျိုးဖြစ်ပါတယ်ဆိုရင်အရာမျိုးကိုကျွန်တော်ဝန်ခံပြီးလို့ရှိရင်ဝန်ခံတကယ်လို့ဖြစ်ခဲ့လို့ရှိရင်လည်းနောက်တစ်ခါမှဖြစ်ဖို့အတွက်ဘယ်လိုမျိုးလုပ်ဆောင်မလဲဘယ်လိုဖြေရှင်းမလဲဆိုရင်ဒီလမ်းနဲ့အမှန်တရားနဲ့တရားမျှတမှုကိုရှေ့ရှုပြီးလုပ်ဆောင်တဲ့အချိန်မျိုးမှာဒါကျွန်တော်အစိုးရလည်းနာမည်ကျက်တယ်လို့တိုင်းပြည်ကလည်းပုံပြီးတော့ကုန်တက်လာမှာဖြစ်ပါတယ်
မြန်မာနိုင်ငံအစိုးရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုရင်လူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်တဲ့ဆွဲဆိုမှုတွေဟာ ICJ တရားရုံးမှာတင်ပြည့်ပြတ်နိုင်ပွဲရှိကြောင်းလဲဦးအောင်မျိုးမင်းကတုံ့တက်ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်မှုတွေမရှိရင်နောက်ပိုင်းမှာပုံမဆိုးတဲ့အခြေအနေတွေကိုထပ်မံရင်ဆိုင်ရနိုင်ကြောင်းလဲအခုလိုဆက်ပြောပါတယ်
။ဒီလိုမျိုးကိစ္စကြီးရင်းဆန်ပါတယ်ဒါရီကမဖြစ်တင်ပါဘူးဒါမျိုးတွေလက်မခံပါဘူးနိုင်ငံတကာကဝိုင်းဝန်းပြီးတော့ဖိအားပေးတဲ့ပုံစံမျိုးဖြစ်တဲ့အတွက်ဂရုမစိုက်ပါဘူးဆိုတဲ့ပုံစံမျိုးဖြစ်လာရင်တော့ICC မြန်မာနိုင်ငံနောက်ထပ်ဆက်ပြီးသွားမယ့်လမ်းကြောင်းတွေကဆက်လက်စောင့်ဆောင်းနေရတယ် ICC ကိုရောက်မယ်ဆိုရင်ပုံမှန်တော့ဆိုးသွားနိုင်တယ်ဒီမှာအစိုးရကဒီ ICC နဲ့ပတ်သက်တဲ့ Rome Stage ကိုလက်မှတ်မထိုးထားဘူးဘလောက်တိပြောပြောတကယ်လို့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်ဒီလမ်းကြောင်းသွားဖို့အတွက်ပြင်ဆင်နေတဲ့လမ်းကြောင်းတွေရှိပြီးသားဒါကိုကျွန်တော်တတိပြုလို့ရပါတယ်
ပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ရဲ့တင်းလုံးကျွတ်အစည်းအဝေးကလည်း ICJ မှာတရားရင်ဆိုင်ရာမှာတရားမျှတမှုနဲ့အမှန်တရားပေါ်ပေါက်ရေးအတွက်ဖြည့်ရှင်းဆောင်ရွက်စီလိုကြောင်းနဲ့ဆောင်ရွက်တင်ကြောင်းကိုဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ကြေညာထားပါတယ် ဒီထုတ်ပြန်ချက်မှာပြည်ထောင်စုတည်တံ့ခိုင်မြဲရေးအတွက်ကြိုးပမ်းရမှာအပြစ်မဲ့ပြည်သူတွေကိုမထိခိုက်စေဖို့အတွက်မိမိနဲ့အခြားသူတွေကိုဥပဒေနဲ့မညီတဲ့ကာကွယ်မှုတွေမလုပ်ဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။တရားမျှတမှုနဲ့အမှန်တရားပေါ်ပေါ်ရေးကိုဥမတီပဲဥပဒေနဲ့မညီတဲ့ကာကွယ်မှုတွေလှုပ်ဆောင်ရင်ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌတရားလွှတ်တော်ရှင်တွေဦးကြည်မြင့်ကအခုလိုတုံ့တက်ပါတယ
်။နောက်ဆက်တွဲကတော့ကဘာကြီးကဘယ်ခံမလဲ။ဒီ UIC ရေယုံကနေပနာမကောက်ချက်တွေကမားချက်တွေက၅ချက်၃လောက်လကောင်း၃လေးချက်လောက်လကောင်းလိုက်ရောပြီးတော့ဆုံးဖြတ်ချက်ချလိုက်မယ်ဆိုရင်ကျွန်တော်ပြောလို့ရခိုင်ကခင်းလို့တိတ်လို့မရဘူး။ငံကြရတာပိတ်ကျုပ်ကြီးကစီးပွားရေးကျသွားမယ်။နောက်သူ့ရဲ့ဒီမိုကရေစီကလုံလန်းစင်တွေမှာစီးကြိုင်းမှုတွေဖြစ်လာလိမ့်မယ်။ဒါကဘာသာရေးအိမ်ကျွားမှုတွေလည်းပဲနော်။အဲပြည်တွင်းမှာဖြစ်လာနိုင်ကြရှိပြီး2020ယူကော့ဘောကိုလည်းဖြစ်ခဲ့လာနိုင်ကြတယ်ပေါ်ပေါက်လာနိုင်တယ်အဲ့လိုလည်းကျွန်တော်မြင်တယ်
မြန်မာနိုင်ငံက ICJ မှာတရားရင်ဆိုင်သွားမဲ့အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အခြားလူမှုအသင်းအဖွဲ့တွေကလည်းတရားမျှတမှုနဲ့အမှန်တရားပေါ်ပေါက်ရေးကိုအလေးထားဆောင်ရွက်ဖို့သဘောထားထုတ်ပြန်ထားကြပါတယ်။ရခိုင်ပြည်နယ်အတွင်းကလူ့ခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ ICJ မှာတရားစွဲဆိုထားသလိုမြန်မာခေါင်းဆောင်တွေကိုရာဇဝတ်မှုကျူးလွန်တယ်ဆိုတဲ့စွဲဆိုချက်နဲ့အာဂျင်တီးနားတရားရုံးမှာလည်းအမှုဖွင့်ထားပါတယ်။တချိန်တည်းမှာလဲ ICC ခေါ်ရာဇဝတ်မှုတရားရုံးကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ဆုံးဖြတ်ထားတာရှိပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။အခုရခိုင်နဲ့ချင်းပြည်နယ်ဘက်ကလုံခြုံရေးအခြေအနေကိုကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲအပြင်းထန်ဖြစ်နေပြီးဒီကနေ့မှလဲပလောဝမြို့နယ်မှာအစိုးရတပ်ရင်းတစ်ခုနဲ့ဒီလက်နက်ကြီးစခန်းတစ်ခုကို AA ဘက်ကတိုက်ခိုက်ခဲ့တဲ့အကြောင်း AA ပြောခွင့်ရကပြောပါတယ်။မနေ့ကလဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်မြေပုံမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။အစိုးရတပ်ဖက်ကတော့ပလောဝမြို့နယ်တွင် AA ဘက်ကပစ်ခတ်ကြောင်းအတည်ပြုပေမဲ့တခြားနေရာတွေမှာတိုက်ပွဲဖြစ်တာမျိုးမကြားမိဘူးလို့ပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားဒီကနေ့ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ AA ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ပလောဝမြို့မှာရှိတဲ့ခလာ29ဌာနချုပ်ကိုလည်းပဲကျွန်တော်တို့ဘက်ကနေပြီးတော့100mm တုံးတွေနဲ့နေပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာရှိ။အဲ့ဒီမှာလည်းရန်သူဘက်ကနေပြီးတော့အထိတ်အကျဆုံးတွေရှိတယ်လို့ပြီးရတယ်ဗျ။နောက်ပြီးလို့ရှိရင်ဒီပလောဝမြို့နယ်ထဲမှာဒီနှုံးဘူးရွာရဲ့ဒီနောက်ဖက်ပေါ့အဲ့ဒီမှာရှိတဲ့ဒီလက်နက်ကြီးစခန်းတစ်ခုကိုကျွန်တော်တို့ဘက်ကနေဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်။အဲ့ဒီမှာလည်းရန်သူဘက်ကနေပြီးတော့အထိတ်အကျဆုံးတွေဟိုရှိတယ်ဗျ။ဟိုကျွန်တော်တို့ဘက်ကလည်းအထိတ်အကျဆုံးတွေရှိတယ်လို့ပြီးရတယ
်။ပလောဝမြို့ခံသူကတော့ခလာရ29တိုင်းရင်ဖက်ပြစ်ခတ်မှုတွင်မြန်မာစစ်တပ်ဘက်ကထိကပ်မှုတွေရှိနေတယ်လို့ပြောပါတယ်
။ဒီလိုကဆရာမပြောပြတာကလူနာတွေဟိုကမြောက်၃ယောက်ဆိုင်းချီတယ်လို့အဲ့လိုပြောတယ်ဒီအတွင်းမှာတွားပြီးတော့စီကူပြီးခဲ့ကြရတာလေ
။မနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်မြေပုံမြို့နယ်နဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာစိုက်ပွဲ၃နေရာဖြစ်ပွားခဲ့ကြောင်းအေးပြောခွေရခိုင်ဒုခကဆက်ပြောပါတယ်
။မနေ့ကဒီမနက်၈နာရီ50ကစပြီးတော့ဒီမြောက်ဦးမြို့နယ်ခမောင်းဆိုင်ရွာရဲ့အရှိဘက်ပေါ့နော်2ကီလိုမီတာလောက်အကွာဒီတောင်တန်းပေါ်မှာဒီတနားကြီးကြိုလောက်ကြအောင်ထိတာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တာရှိတယ်။ဒီကျေမလာ၈ရက်နေ့မှာပဲဒီမနက်9နာရီ15မိနစ်မှာဒီမြမစစ်တပ်ရဲ့စက်ကခငါလက်အောက်ခံပေါ့နော်ကွာရှိစိတ်ဒီခမား962ပေါ့အဲ့ဒီတိုင်းရင်နဲ့ကျွန်တော်ရခိုင်တပ်တော်တို့ဒီမြေပုံမြို့နယ်အင်ဂျင်ရွာနဲ့စငင်းရွာကြမှာဟိုရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်အဲ့ဒီမှာဒီရန်သူဘက်ကအထိအခိုက်အကြဆုံးတွေများခဲ့တဲ့အတွက်ကြောင့်မို့လို့ဒီရဟယင်နစီးနဲ့လာပြီးတော့မှပြစ်ကူပေးပြီးတော့ဒါတိုက်ခိုက်တာရှိတယ်ကျွန်တော်အဲ့ဒီတိုက်ပွဲမှာတော့ရန်သူစီကနေပြီးတော့ကျွန်တော်တို့ချင်းတောင်းဆေလုံးအပါဝင်ဒီလက်နက်ခရမ်းမိကြောက်တွေတင်းစီရမိခဲ့တာရှိတယ်ကျွန်တော်အဲ့ဒီတိုက်ပွဲမှာကျွန်တော်တို့ဘက်ကလည်းပဲဒီစစ်တီတို့နှုတ်ကြဆုံးခဲ့တာရှိတယ်ဗျဒီလိုရှိရင်ဒီပလဲဝါမျိုးနေဒီရှင်းတော့ကုန်းတို့ရွာရဲ့အနောက်ဘက်တောင်ကျိုးမှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ
်။အနောက်ပိုင်းဆိုင်စစ်သနာချုပ်တမတော်ပြောခွေရဘူမှုကြီးဝင်းစော်ဦးကတော့ပလဲဝါမျိုးနေမှာဒါပြေခတ်မှုဖြစ်ပွားခဲ့ပြီးမြောက်ဦးနဲ့မြေပုံမျိုးမှာစိုက်ပွဲဖြစ်ပွားတာမကြားမိသေးကြောင်းပြောပါရယ
်။ပလဲဝါမှာတော့ဒီဘာဖြစ်လာလို့ရှိတယ်။ဘာမှတော့မဖြစ်ပါဘူး။ခမောင်းကမြောက်ဦးမျိုးနဲ့ခမောင်းကကျွန်တော်တော့မကြားမိဘူးခင်ဗျာ။
မြောက်မြို့နယ်ခမောင်းဆိတ်ရွာဘက်မှာလက်နက်ကြီးကြလို့ရွာသားတွေဟာနှိစက်ရဖြုတ်ချောင်းစင်ဦးရွာဘက်မှာတိမ့်ချောင်းနေရတယ်လို့ဖြုတ်ချောင်းရွာရမီရပ်ပဒူးကပြောပါတယ
်။ဟုတ်ပါတယ်ဖြစ်ပါတယ်။အာကြီးနာနဲ့ကြီးနာနဲ့တမတော်နဲ့ဒီဟိုဘက်ကတော့ကဒီလူတော့ပြောဆောင်ကြရဲခမောင်းဆိတ်ရွာကိုတော့ကကြီးစံကြတယ်လို့ပြောတယ်။အဲရွာသားတွေတော့ကြီးလာကြတယ်သူရောသူပေါင်း20ဆယ်လောက်ကြီးတာပေါ့။
ลูกยี่ดีร้องมาเจ็บปวดเลยลุงอะไรไม่มาไงดิเป็นอุบัติเหตุเลยดีนะพี่เลยทำไมยี่ห้าชิ้นนี้เราอุตส่าห์จำไม่ได้ที่ไหนกูไม่จำได้ยาวกว่าเล่นจริงๆแล้วลองดูเลยแล้วกูนี่กูจ้าเลยที่สมาร์ทชีเยอะแยะตัดด้วยพี่ปัวขึ้นได้ไต่ไปตรงนี้ยามะยามะเสด็จไปกับเสือจ้าส่งเงี้ยบีเอ้ยเพื่อนกันเสือจ้าส่งเดี๋ยวเอ้ยเพื่อนกันเตรียมทุบยันท้าวเลยแต่เป็นแม่ตั้มรอเพื่อนกันรอตากูตีมีพี่เข้าบ้าบุ ยังไงปีนี้มีกวนเนี่ยชิมปีนี้เป็นว่ามีเนี่ยด้วยมั้ยมีมาสิตันเนี่ยยังไงเล่นได้กันอีกพอรู้จักไต่ปัวยี่สิบสุดเลยพี่ปัวนี่บาร์เลยที่สมาร์ทตัวนี้กันเนี่ยคนนี้ที่พี่ขันไต่ขันมือด้วยเจ้ามีอู้เจ้าดอกปุริดามีเนี่ยก็ยัดตาลิ้วเตี๋ยวมีสักชาวอู้ตั้งยังยังสิเข้าบาร์เลยแต่ท้องสิ่งคนนี้เนี่ยกงบ้านกันเนี่ยที่เนี่ยที่พี่ปัวเข้าได้ไต่ปัวพิเศษด้วยเจ้าที่ร่างกายเจียวตาโก้ร้องข้าเสบีเต็งเชียงด้วยเจ้า
စေ။မြန်မာနိုင်ငံဟာပလတ်စတစ်အလွန်ကျွံသုံးဆဲတဲ့နိုင်ငံတွေထဲမှာပါဝင်လာနေပြီးဒါကိုအသိပညာပေးနိုင်ဖို့ကုလသမဂ္ဂရဲ့အစီအစဉ်တရအဖြစ်တဲ့ United Nations Environmental Programming ကစတင်ဆောင်ရွက်နေပါပြီ။ဒီအစီအစဉ်မှာပလတ်စတစ်ရဲ့ဆိုးကျိုးတွေကိုထင်ရှားပေါ်လွင်စေတဲ့ပုံတွေနဲ့ပညာပေးတာတွေလည်းပါဝင်ပါတယ်။ပလတ်စတစ်ပစ္စည်းသုံးဆွဲမှုလျှော့ချရေးမှာလက်တွေ့ပါဝင်ဆောင်ရွက်နေတဲ့ Novotel Hotel မှာကျင်းပတဲ့ကုလသမဂ္ဂရဲ့အစီအစဉ်မိတ်ဆက်ပွဲကိုတွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင
်။ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ် UNEP ကပလတ်စတစ်ကင်းစင်ရေးဖြည့်ရှင်းသည့်ဆိုရဲခေါင်းစဉ်နဲ့အစီအစဉ်တစ်ခုကိုဒီဇင်ဘာ9ရက်ရန်ကုန်မြို့မှာမိတ်ဆက်သွားပါတယ်။ဒီဖြည့်ရှင်းနည်းမှာအသိပညာပေးဓာတ်ပုံတွေနဲ့ပြသရဲ့အစီအစဉ်တွေလည်းပါပြီးလူမှုအနေနဲ့ဓာတ်ပုံတွေကနေတဆင်ပလတ်စတစ်တွေရဲ့ဆိုးရွားရဲ့အကျိုးဆက်တွေကိုလေ့လာနိုင်မယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာပလတ်စတစ်ညင်ညာမှုတိုက်ဖျက်ရေးအတွက်တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့ဒီနေ့တက်ရောက်လာတဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစီအစဉ် UNEP ရဲ့ဂျပန်နိုင်ငံဆိုင်ရာဒါရိုက်တာဂျန်မီယော့ရှိကအခုလိုပြောပါတယ
်။မြန်မာတကယ်တော့ခိုင်က
မြန်မာနိုင်ငံတွေကဒီပလတ်စတစ်ကိစ္စကိုဖြေရှင်းဖို့ဆိုတော့မလွယ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီပြဿနာကမြန်မာနိုင်ငံရဲ့ပြဿနာမဟုတ်ပါဘူး။အဲဒါကြောင့်တစ်ကမ္ဘာလုံးအားလုံးအတူတူစူးစမ်းကြရမှာပါ
။ဒီနေ့ Novotel Hotel မှာလုပ်တဲ့ UNEP ရဲ့ပလတ်စတစ်ညင်ညာမှုအသိပညာပေးအစီအစဉ်မိတ်ဆက်ပွဲမှာဓာတ်ပုံတချို့ကိုလည်းပြသထားပါတယ်။ Novotel Hotel ဟာပလတ်စတစ်ပစ္စည်းရလျှော့ချသုံးဆွဲရေးမှာဥဆောင်ပါဝင်လာတဲ့ဟိုတယ်တစ်ခုအနေနဲ့လည်းဂုဏ်ပြုချီးကျူးခံခဲ့ရပါတယ်။2019ရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ဘုတ်ကပလတ်စတစ်ညင်ညာမှုတိုက်ဖျက်ရေးဆိုတဲ့အတိုင်းတကမ္ဘာလုံးမှာပလတ်စတစ်လျှော့ချရေးနဲ့ပတ်သက်လို့အဖြေရှာခဲ့ကြပါတယ်။ရန်ကုန်တမြို့လုံးရဲ့စွန့်ပြက်အမှိုက်ကတရောက်ကိုတန်ချိန်2300ကျော်ရှိပြီးအဲ့ဒီအထက်မှာပလတ်စတစ်အမှိုက်ကတန်ချိန်400လောက်ရှိနေတာပါ။မြန်မာနိုင်ငံကပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေကို2012မှာပြဋ္ဌာန်းခဲ့ပေမဲ့တကယ်တမ်းလူထုရဲ့လိုက်နာမှုကတော့အားနည်းနေရလို့သုတေသနစစ်တမ်းတွေကဖော်ပြကြပါတယ်။ဒီပွဲကိုတက်ရောက်ခဲ့တဲ့သုတေသနနဲ့သဘာဝပတ်ဝန်းကျင်အဖွဲ့အစည်း Research Institute for Humanity and Nature ကပါမောက်ခစာကာကီဘာရာကတော့ပလတ်စတစ်ကိစ္စမှာလူထုရဲ့အမြင်ကိုပြုပြင်ပြောင်းလဲဖို့ကပိုပြီးအဓိကကျတယ်လို့ VOA ကိုအခုလိုပြောပါတယ
် Transform the people mind. It's very important. Change mindset. Because and so example we use the plastic in our lives
ပြည်သူတွေကသူတို့ရဲ့စိတ်ကိုပြောင်းလဲပြဖို့အရေးကြီးပါတယ်။ဥပမာပြောရရင်ကျွန်တော်တို့တစ်လျှောက်လုံး plastic သုံးလာတယ်။တကယ်ကကျွန်တော်တို့ဓာတ်တွေကိုပြန်ပြီးသုံးလို့ရပါတယ်။ဒါမှမဟုတ်ရင် plastic အိတ်တွေကိုရှော့ချသုံးဆွဲနိုင်ပါတယ်။ဂျပန်မှာဆိုရင်ဇေဝစန္တာတွေမှာတစ်ခါသုံးအိတ်တွေအတွက်ပတ်စံယူပါတယ်။အဲ့တော့လူတွေကပစ္စည်းထည့်ဖို့အတွက် eco bag လို့ခေါ်တဲ့ပြန်သုံးလို့ရတဲ့အိတ်တွေယူသွားကြတာပေါ့ဗျာ။ဒီလိုမျိုးအလားတူနည်းတွေနဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်ပါတယ်။
တကဘာလုံးကထုတ်လုပ်လိုက်တဲ့ plastic ပစ္စည်းတွေရဲ့မှာပြန်လည်အသုံးပြုမှုကဆယ်ရာခိုင်နှုန်းလောက်ပဲရှိနေတာဖြစ်ပြီးကြံအားလုံးဟာစွန့်ပြစ်အမှတ်ယူဖြစ်ကုန်တာပါ။အဲ့ဒီအထက်မှာမြန်မာနိုင်ငံဟာလွန်ခဲ့တဲ့5နှစ်တာကာလနဲ့ရှင်ရင် plastic စွန့်ပြစ်မှုပမာဏကလည်း3ဆလောက်ပိုပြီးများလာတာဖြစ်ပါတယ
်။ကိုဇော်ထက်ပြပြသွားတာပါရှင်။VOA American အသံရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြို့တော် Washington ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဒီဇင်ဘာလ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း10နာရီထိဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ကြရမှာက
ရန်ကိုကြိုက်ပါတယ်ရှင်။အစုလေးလေးအဲ့လောက်ထိ FIFA ကိုအဲ့လောက်ကောင်းလိမ့်မယ်လို့ဒါမှမျော်လင့်ထားဘူးပေါ့နော်။အဲ့သူဒီမှာစံပယ်တိုက်တယ်စံပယ်တိုက်တော့ဒီဘက်ကလူတွေကတကယ် organic ဖြစ်တယ် hygiene ဖြစ်တယ်ပေါ့နော်အဲ့ဒီကဆို
မြန်မာပြည်ကတဘာဝဈေးနဲ့မကြီးဖျော်ရည်ဈေးခွက်အမေရိကန်မှာထိုးဖောက်နိုင်မဲ့အလားအလာအကြောင်း Gemcell Company ပိုင်ရှင်ဒေါက်သက်စုထွေးနဲ့ဆွေးနွေးမေးမြန်းထားတာကိုစီးပွားရေးကဏ္ဍမှာနားဆင်ကြရဖို့ရှိပါတယ်အဲ့ဒီနောက် blogger တွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာတွေကိုလည်းနားဆင်နိုင်ပါတယ်ရှင်အခုရေစုံတော့မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခြေခံအဆောက်အဦတွေနိုင်ငံတကာအစ်စ်မီတိုက်တာတွေတိုးချဲ့ဆောက်လုပ်နေတဲ့မြန်မာနိုင်ငံမှာလုပ်ငန်းခွင်ပေးအန္တရာယ်ကရှိမှုအားနဲ့နေသေးတယ်လို့အစ်စ်မြန်မာရေးအတွက်သီးသန့်ဥပဒေပြဋ္ဌာန်းဖို့လိုအပ်တဲ့အကြောင်းဥပဒေပညာရှင်တွေကထောက်ပြနေကြပါတယ်ဒီအကြောင်းမြစ်မခသတင်းအေဂျင်စီကတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာတော့ဆောက်လုပ်ရေးလုပ်ငန်းခွင်စေယောလုံယုံလုပ်ငန်းခွင်တွေမှာလုံသမားတွေရဲ့ဘေးအန္တရာယ်ကင်းရှင်းမှုဟာလုံရှင်တွေပေါ်မူတည်နေတယ်လို့လုံသမားတွေကိုယ်တိုင်ကလည်းလုပ်ငန်းခွင်တွေမှာဘေးအန္တရာယ်ကင်းရှင်းစေဖို့အတွက်လုံရှင်တွေစီကနေအခွင့်အရေးတွေကိုတောင်းဆိုဖို့လိုအပ်နေပါတယ်။အခုချိန်မှာတော့မြန်မာနိုင်ငံကဆောက်လုပ်ရေးလုပ်ငန်းခွင်တွေထဲမှာမတော်တဆထိခိုက်မှုတွေရှိနေပြီးလုံသမားတွေဟာလည်းစားဝတ်နေရတော့အန္တရာယ်ကင်းရှင်းမှုကိုအလေးမထားပဲရတဲ့အလုပ်တွေကိုဝင်ရောက်လုပ်ကိုင်နေကြတာပါ။အဲ့လိုမတော်တဆမှုတွေဖြစ်ပွားရတာလုပ်ငန်းခွင်နဲ့ဘေးအန္တရာယ်ကင်းရှင်းမှုနဲ့ပတ်သက်ပြီးတိကျတဲ့ဥပဒေထိရောက်တဲ့ရေးယူမှုမရှိတာ။ဆောက်လုပ်ရေးလုပ်ငန်းတွေအနေနဲ့ contract လုပ်ငန်းဆိုင်ရာစည်းကမ်းချက်တွေကိုလိုက်နာမှုမရှိတာ။အတက်ကယ်ဖို့အတွက်အထောက်အကူမရှိတာတို့ကြောင့်ဖြစ်ပေါ်နေတာလို့ပြောဆိုမှုတွေရှိနေပါတယ်။မြန်မာနိုင်ငံဆောက်လုပ်ရေးလုပ်ငန်းရှင်များအသင်းရဲ့တွဲဖက်တွင်းရေးမှု UA လင်းကတော့အဲ့ဒီလိုမတော်တဆမှုဖြစ်နေတာကိုဘယ်နေရာတွေမှာအများဆုံးတွေ့နေရသလဲဆိုတာကိုတော့အခုလိုပြောဆိုထားပါတယ်။
safety နဲ့ပတ်သက်ပြီးအားနည်းတယ်ဆိုတာကျွန်တော်တို့ construction တွေမှာက main con တွေရှိတယ်လို့ sub con တွေလည်းအများကြီးရှိပါတယ်ဒီ main con ဟိုပေါ့ main con company ထောင်ထားပြီးတော့ registration လုပ်ထားတဲ့ company ကြီးတွေကတော့ safety အရေးကြီးကြောင်းလည်းသိတယ် safety ကိုလိုက်နာဖို့လည်းတင်းတင်းကြပ်ကြပ်လုပ်တဲ့ company တွေရှိတယ်လို့များသောအားဖြင့်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့ JV လုပ်တဲ့ company တွေဆိုလို့ရှိရင်တော့ဒီ safety and rule and regulation ဆိုတာမဖြစ်မနေလိုက်နာကြရတဲ့အတွက်အဲ့ဒီ company ကြီးတွေမှာအသက်ဝင်တဲ့အလုပ်သမားတွေကတော့ဒီ PPE ကိုမဖြစ်မနေဝေ့ရတယ် safety regulation တွေကိုသေချာချာသူတို့တည်လဲတည်တယ်လိုက်လဲလိုက်နာရတယ်ပေါ့နော်ဟိုများသောအားဖြင့်မလိုက်နာကြတာကတော့ company အသေးလေးတွေနဲ့ company အသေးလေးတွေကနေပြန်ပြီး second လောက်ကြတဲ့ crew လေးတွေပေါ့အလုပ်ဆောက်လို့ရအဖွဲ့လေးတွေအများကြီးရှိတာပေါ့အဲ့လိုအဖွဲ့လေးတွေကတော့လုပ်ငန်းသေးသေးလေးတွေကိုပဲခွဲခွဲပြီးလုပ်ကြတဲ့အတွက်ဒီ safety ကိုလည်းဟိုပညာပေးဖို့အတွက်သူတို့အချိန်မပေးနိုင်တယ်လို့သူတို့ကိုယ်တိုင်ကလည်းဒီ knowledge တွေနဲ့ပတ်သက်ပြီးတချို့ကအားနည်းနေတာကြီးရှိတာပေါ့နော
်ဒါအပြင်အလုပ်သမားတွေအနေနဲ့လည်းအလုပ်ရှင်တွေအပေါ်တောင်းဆိုဖို့လိုအပ်တာတွေရှိနေသလိုအလုပ်သမားတွေကိုယ်တိုင်ကလည်းဝတ်စုံပြေးဝတ်ပြီးလှုပ်လှုပ်ဖို့လိုအပ်နေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံကဆောက်လုပ်ရေးအလုပ်သမားအများစုကတော့အဲ့ဒီလိုဝတ်စုံပြေးဝတ်ပြီးလှုပ်လှုပ်တဲ့အခါမွန်းကျက်တာပူလောင်တာနဲ့အလုပ်မတင်တာတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဝတ်စုံတွေကိုမဝတ်ဘဲအလုပ်လုပ်နေကြတာဖြစ်ပါတယ်ဒါကြောင့်လုပ်ငန်းခွင်ထဲမှာဘေးအန္တရာယ်ကင်းရှင်းဖို့ကကျွမ်းကျင်လုပ်သားတွေရှိဖို့လိုအပ်နေတာနဲ့လည်းသက်ဆိုင်နေတယ်လို့မြန်မာနိုင်ငံဆောက်လုပ်ရေးနဲ့တစ်လုပ်ငန်းအလုပ်သမားတမကများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးမင်းမင်းလက်ကအခုလိုပြောပါတယ်
ဘေးကင်းလုံခြုံသောလုပ်ငန်းခွင်တွေလုပ်ငန်းခွင်တွေပေါ့နော်လုပ်ငန်းခွင်တွေဖြစ်လာအဘူအတွက်ကလည်းစကေးနဲ့လည်းသက်ဆိုင်ပါတယ်ကျွန်တော်ဒီ scale training လုပ်တဲ့နေရာမှာလည်းဒီ arch နဲ့ပတ်သက်ပြီးဒီဘေးကင်းပေါ့နော်ဘေးရဲ့နေရာကင်းရှင်းနဲ့ပတ်သက်ပြီးတော့လည်းဒီတင်နန်းရဲ့တင်ယူညှို့နှမ်းနေမှာလည်းဒါကိုထည့်ထားပါတယ်ထည့်ထားတဲ့အတွက်ကျွန်တော်တို့ကဒီလူတွေဒီ scale training ကိုတက်လိုက်ခြင်းအပြင်ဒီ arch ကသူတို့ရဲ့အတွေးအမြင်ကိုလည်းရသွားတယ်ရသွားတာဖြစ်တဲ့အတွက်ကျွန်တော်တို့က scale ပေါ့နော်စကေးအလုပ်သမားတွေလည်းဖြစ်တယ်ဘေးကွန်းလုံခြုံမှုနဲ့ပတ်သက်ပြီးဘေးအန္တရာယ်ကင်းရှင်းနဲ့ပတ်သက်ပြီးတော့သူတို့တွေဒီအတိအမြင်ရှိသွားတဲ့အလုပ်သမားတွေဆိုရင်လုပ်ငန်းခွင်ထဲကိုရောက်တဲ့အခါမှာ သူစကိတ်လေးပါဖြစ်တဲ့အတွက်သူတို့ရဲ့စောက်တဲ့ဒီအဆောက်အဦတွေဒီခုနေနေဒီဒါဟို standard ပေါ့နော်ဟိုပြပြဝဝနဲ့ quality ပြည့်ရဲ့အဆောက်အဦတွေဖြစ်လာမယ်ဖြစ်လာတဲ့အခါကျရင်ကျွန်တော်တို့အခုလိုပေါ့နိုင်ငံခြားအဲကုမ္ပဏီလာတယ်ကျွန်တော်တို့ဒါမြန်မာနိုင်ငံမှာဆိုလို့ရှိလို့ရှိရင်နိုင်ငံခြားကုမ္ပဏီအများစုဖြစ်တဲ့ကျွန်တော်တို့က PNN ရှိတယ်ကျွန်တော်တို့ကကိုရီးယားရှိတယ်စင်ကာပူရှိတယ်ပေါ့နော်ဒါဂျပန်ရှိတယ်ဒီလိုဆောက်လုပ်ရေးကုမ္ပဏီတွေမှာသူတို့ဒီအချိန်မြွေးပေါ့ဟိုအလုပ်လျှောက်လို့ရလာတယ်ဟိုကျွန်တော်တို့ကနိုင်ငံခြားကုမ္ပဏီတွေကမြန်မာလုံသားကိုခန့်ရမယ်ဥပမာ20ရာခိုင်နှုန်းခန့်ရမယ်လို့ပြောမြန်မာလုံသားအတိုင်းဒီစကေးလေဘာဖြစ်လာရင်သိကြတယ်သူတို့ဒီနိုင်ငံခြားသားအလုပ်သမားကိုသူတို့ခေါ်ယူပြီးတော့မခိုင်းတော့
အခုချိန်မှာတော့လုပ်ငန်းဝင်ဘေးရန်ရဲ့ကင်းရှင်းမှုဆိုင်ရာဥပဒေကိုပြထန်းနိုင်မှုတက်ဆိုင်ရာအဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်။ဒါကြောင့်အဲ့ဒီဥပဒေပြထန်းနိုင်ပြီးကုမ္ပဏီတွေကလည်းလိုက်နာမယ်ဆိုရင်တော့လုပ်ငန်းရှင်တွေအတွက်အကျိုးမြတ်တွေရလာမှာဖြစ်တယ်လို့အဲ့ဒီအတွက်လည်းအားလုံးကပူးပေါင်းဆောင်ရွက်တင်တယ်လို့ဦးအေးလင်းကအခုလိုပြောပါသေးတယ
်။ The Osh ကတော့နိုင်ငံတကာမှာတော့တချို့နိုင်ငံတွေကလည်းအာဆီယံမှာဆိုတော့ထဲထဲဝင်လုပ်နေပြီပေါ့နော်။လှုပ်ချင်းအပြင်တော့ခုနကလိုမျိုးပေါ့ကျွန်တော်တို့ကတော့အကောင့်ထဲပေါ်ခြင်းမပေါ်ခြင်းတက်ကို prevention ပေါ့နော်စတင်ကြိုတင်ကာကွယ်တဲ့ပုံစံတွေကဒီ Osh ရဲ့ဟိုသူများနိုင်ငံတွေလောက်တယ်လို့မျိုးကျွန်တော်တို့နိုင်ငံလည်းထဲထဲဝင်ကျူးကျူးဆဆလောက်လာမယ်ဆိုလို့ချင်းဆက်လို့ရေးလောကမှာအန္တရာယ်များတယ်ဆိုတာမျိုးอ่ะဒါတဖြည်းဖြည်းနဲ့နှဲသွားမယ်ပေါ့နောက်ဆုံးအဆင့်ကုမ္ပဏီတွေကတော့လက်မထောင်ပြီးတော့မှ zero accident ဖြစ်တဲ့ကုမ္ပဏီတွေအများကြီးဖြစ်လာလို့ချင်းဒါဒီကုမ္ပဏီတွေအတွက်ရလက်လက်ကောင်းတယ်လို့ကျွန်တော်တို့အလုပ်သမားတွေရဲ့ဘဝဆက်လို့ရေးလောကရဲ့ဘဝမှာလည်း accident ဆိုတာအရင်နှဲသွားမှာပါတရားရဲဝါစာထဲထဲဝင်သိရှိပြီးတော့မှတိတ်တိတ်ကြကြလိုက်နာနိုင်ရင် official reset ဖြစ်တဲ့ဟိုချက်ချင်းပြုတ်ကြတဲ့အစည်းအဝေးမျိုးမဟုတ်ဘဲနဲ့တောင်မှဒီလုပ်ငန်းဝင်တွေရတဲ့ရေရှည်ခံစားရမယ့်ယောဂဝေဒနာဆိုးတွေအနေနဲ့ကာကွယ်ခြင်းဆိုတဲ့အသိပညာတွေကိုတည်တည်ကြာနားလည်လာမယ်လိုက်နာနိုင်မယ်ကျင့်သုံးလာနိုင်မယ်ဆိုလို့ရှိရင်ဒီကလေးတွေရဲ့ future ဘဝဒါငငယ်ရွယ်နဲ့လည်းအသက်မဆုံးရှုံးဘူးနောက်ပြီးတို့ရဲ့စီးပွားရေးနဲ့မိသားစုဘဝလည်းပြောရှင်တဲ့ဘဝနဲ့အဆုံးသတ်နိုင်မှာပေါ့နော်ဒါကြောင့်မလို့အကုန်လုံးကပူတွဲပြီးတော့ traumatize ပေါ့နော်အစိုးရရောအလို့ရှင်ရောအလို့သမားရောဒီကဏ္ဍတွေတိုးတက်ဖွံ့ဖြိုးဖို့အတွက်ကကိုယ်နိုင်ငံရေရှည်အတွက်ကဒါလုတ်တဲ့ခန္ဓာဖြစ်ပါတယ
်1959အလုပ်ရုံမြတ်အဥပဒေမှာတော့လုပ်ငန်းခွင်ဘေးရန်ရဲ့ကင်းရှင်းရေးဆိုင်ရာဥပဒေပါဝင်ပေမဲ့လည်းလိုက်နာမှုအားနေတာကြောင့်ဒီတန်ဥပဒေပြဋ္ဌာန်းပြီးအရေးယူမှုတွေကိုတင်းတင်းကြပ်ကြပ်လုပ်ဖို့လိုအပ်နေတာဖြစ်တယ်လို့လုပ်ငန်းရှင်တွေနဲ့သက်ဆိုင်ရာပညာရှင်တွေကပြောဆိုနေကြတာဖြစ်ပါတယ်ဒါအပြင်အလုပ်သမားတွေကိုလည်းလုပ်ငန်းခွင်နဲ့အန္တရာယ်ကင်းရှင်းစေမဲ့တင်ဒန်းတွေကိုစနစ်တကျတင်ကြားပေးဖို့လိုအပ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့တချို့မသိသေးတဲ့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကိုလည်းပညာပေးဖို့လိုအပ်နေတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြင်းမခသတင်းအေဂျင်စီကနေ VOE ကိုပို့ပို့လိုက်တာပ
ါ။မြင်းမခသတင်းအေဂျင်စီကတက်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုစီးပွားရေးအစီအစဉ်ကိုနားဆင်ကြရတော့မှာပါ။ပြည်တွင်းထုတ်ကုန်စစ်စစ်ဂျင်ဂျာဖျော်ရည်တွေအမေရိကန်ပြည်ထောင်စုကပြပွဲမှာအတော်လေးလူကြိုက်များခဲ့ပါတယ်မြန်မာနိုင်ငံမှာကုန်ကျစ်အလွန်ပေါ်ပြီးအလေးအလွတ်နေဖြစ်နေတဲ့ဈေးသီးနဲ့မကြီးသီးကိုအခြေခံပြီးတော့ဖျော်ရည်ကုန်ကျော်ထုတ်ဖို့စိတ်ကူးကနေစခဲ့တဲ့ဂျင်ဂျာဖျော်ရည်ဟာဒီနိုင်ငံတကာဈေးကွက်ကိုထိုးဖောက်နိုင်ဖို့ပါခြေလှမ်းစနေတာဖြစ်ပါတယ်ဂျင်ဂျာဖျော်ရည်ထုတ်ကုန်တွေအမေရိကန်ပြည်ထောင်စုWinter National ပြပွဲမှာလာရောက်မိတ်ဆက်တဲ့ဂျင်ဂျာကုမ္ပဏီရဲ့ဒါရိုက်တာမတ်သက်စုထင်းနဲ့ဆွေးနွေးမေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင
်။သူကဟိုဒီဘက်ဈေးကွက်ကဘာလို့ကြိုက်လဲဆိုတာကသူကလုံးဝကျန်းမာရေးနဲ့ညီညွတ်တဲ့healthy ဖြစ်ရမယ်ပေါ့နော်ကျန်းမာရေးနဲ့ညီညွတ်တာဖြစ်ရမယ်တကယ် organic ဖြစ်ရမယ်ပေါ့နော်တို့ကတရားဝင်အလေးပေးပြီးစဉ်းစားရတယ်ပေါ့နော်ကိုပစ္စည်းကတကယ်လေဟိုအပင်ရမအစာပေါ့နော်ဈေးကဈေးပင်ရမအစာလောကမျိုးစာကြွေးထားတာဘာညာလည်းမရှိဘူးမျိုးစာတွေကိုတစီဖြန်းထားတာလည်းမရှိဘူးပေါ့တကယ် organic အပင်ကနေပဲဟိုထုတ်ထားတဲ့ဖြော်ရည်ဖြစ်တဲ့အတွက်တို့လက်ခံနေအဲ့နောက်မှာစပါသွားတွေ့လဲဆိုတော့ယူလေးတွေပေါ့နော်အနစ်လေးတွေယူလေးတွေဟို packaging လေးတွေလည်းဆိုခုစုစီမှာစတမ်ပယ်ဝင်ထားတာရှိပါတယ်။ဟိုပေါ့နော်သူတို့ကြိုက်တဲ့ packaging ပုံစံမျိုးလေးနဲ့အခုအဲ့ဒါလေးလေအခုဒီ basic ကွက်ထဲကိုထိုးဖောက်လို့ရတယ်ဆိုတော့သူမြင်လာတယ်ပေါ့နော်။နောက်တစ်ခုကသူတို့ဒီမှာလည်းရှိထုတ်နေတာသူဒီကိုပါမလာခဲ့တဲ့ဟိုဈေးတော်ဖီမကြီးတော်ဖီပေါ့နော်။အဲ့လိုမျိုးအဲဈေးပလိမကြီးပလိလေးတွေအဲ့ဆိုင်လေးတွေလည်းသူတို့တွေကြိုက်ကြတယ်ပေါ့နော်။ဟိုမေးကြတယ်အဲမီးရပေါ့နော်အဲတချို့ကကျတော့ဒီမှာမှာသူတို့စားလာခဲ့တဲ့ဖလိတ်မျိုးလေးပေါ့နော်ဒီမှာဒီရောက်ထုတ်နိုင်လားဆိုတော့သူတို့အဲ့ဒါလေးနဲ့ကန်လန်းတာလေးရှိတော့ဒါလေးကိုလည်းဒီဘက်ဈေးကွက်ကိုတွင်းရင်ရနိုင်လေဆိုတော့ idea လေးလည်းရလာတယ်ပေါ့နော
် Winter Nation နဲ့မှာရွေးခံရတဲ့အကြောင်းလေးအရင်ပြောပြပေးပါလားရှင
်အဲဒီမြန်မာတန်ယုံပေါ့နော်မြန်မာတန်ယုံကနေပြီးတော့ဒီမြန်မာနိုင်ငံမှာတကယ်စူးစမ်းပြီးတော့ပေါ့နော်ဒီမြန်မာထွက်ကုန်
တွေလည်းဖြစ်ရမယ်ပြီးတော့ကျတော့ဒီစူးစမ်းပြီးတော့ဟို international proof found တွေလုပ်ငန်းမျိုးတွေပေါ့နော်အဲ့ဒီလုပ်ငန်းမျိုးလေးတွေကိုသူတို့ကဒီနှစ်ကိုရွေးချယ်မယ်ပေါ့နော်ရွေးချယ်မယ်ဆိုပြီးတော့ဒီမြန်မာနိုင်ငံကိုပဲဆက်သွယ်လာတာပါရှင်အခြားလုပ်ငန်းတွေလုပ်ငန်းတွေအကုန်လုံးကိုသူတို့ကလိုက်ချိတ်ပြီးတော့မှအဖြစ်အနေမှာလက်ရှိလည်းဒီမြန်မာနိုင်ငံမှာစုရရထားရရေပေါ့နော်အဲပြီးတော့ဒီမြန်မာထွက်ကုန်လည်းဖြစ်မယ်တကယ် international ထိုးဖောက်လို့ရမယ်ပစ္စည်းမျိုးလည်းဖြစ်မယ်ပေါ့နော်အဲ့ဒီအချက်တွေနဲ့ကိုရွေးပြီးတော့ခါကြတော့ဟိုသူတို့ခေါ်ခဲ့တာပါရှင
်အခုဒီပြပွဲမှာရောဟိုမတ်သက်စုသေးတို့ရဲ့ဒီဖြော်ရည်နဲ့ပတ်သက်ပြီးတော့လူတွေကြိုက်ကြပါလားစမ်းပြီးတော့မီးစမ်းပြီးတော့တောက်ကြပါလား
ရန်ကိုကြိုက်ပါလေရှင်အစုလေလေအလောက်ထိ FIFA ကိုအလောက်ကောင်းလိမ့်မယ်လို့ဒါမမျှော်လင့်ထားဘူးပေါ့နော်အဲသူတို့ဒီမှာစံပယ်တိုက်တယ်စံပယ်တိုက်တော့ဒီဘက်ကလူတွေကတကယ် organic ဖြစ်တယ် hygiene လည်းဖြစ်တယ်ပေါ့နော်အဲ့ဒီကဆိုရဲအခါမှာသူတို့တောက်ကြည့်ပြီးတော့ခါကြတော့ FIFA ကောင်းလေအရန်လေးရပါတယ်မျှော်လင့်ထားတဲ့အနေထားထက်ကိုအများကြီးပိုပြီးတော့ရလက်ကောင်းခဲ့ပါလေရှင
်ဒီဂျွန်ဂျေးကအမှားရတာမျိုးဒါနဲ့ပတ်သက်ပြီးတော့နောက်ထပ်ဟိုဆက်သွယ်ရမယ့်ကုမ္ပဏီတွေအစိတ်ဝင်စားတဲ့ကုမ္ပဏီတွေရတာမျိုးရောရှိပါသလားရှင
်ဟုတ်ကဲ့ရှိပါတယ်သူတို့ကလည်းအခုစိတ်ဝင်စားတယ်ပေါ့နော်စိတ်ဝင်စားပြီးတော့ဒီဘက်မှာသူတို့ကဒီဘက်ကသူတို့ပုံစံကဘူးတီးပဲပါလာတာပေါ့နော်ဆိုတော့ဒီဘက်ဆက်ကြိုက်တဲ့ packaging ပုံစံမျိုးသူတို့ပြောင်းလဲလို့ရနိုင်မလားပေါ့နော်ပြီးတော့နောက်ထပ်တစ်ခုကသူတို့စီမားမြန်မာနိုင်ငံ FT ရပြီးသွားပြီပေါ့နော်အဲဒီဘက်ကိုထပ်ပြီးထိုးဖောက်ဖို့ဆိုရင်ဒီနိုင်ငံက FT ပေါ့နော်အဲ HCCP အဲ့ဒါတွေလည်းထပ်ပြီးသူယူပေးနိုင်မလားလုတ်ပေးနိုင်မှုရှိလားလဲသူတို့မေးပါတယ်အမေတော့ခါကျသူတို့လည်းအများကြီးကိုလက်ရှိလည်းလုပ်ပေးနိုင်ဘူးလေရှိနေတယ်ဆိုတော့ခါကျတော့လေဟို packaging design လေဒီဘက်ကလက်ခံတဲ့ packaging design မျိုးပြောင်းလဲပေးဖို့လေသူတို့ကပြောရတယ်ရှင်အဲ့တော့ဟိုကန်လန်းလာရည်ရှိပါရဲ့ရှင်သူတို့ခုကမှပြန်ပြီးတော့ဒီနိုင်ငံဈေးကွက်နဲ့ကိုက်ညီနေဟိုဟာပေါ့နော်လီတာဘူးကြီးပေါ့အလိုဟာမျိုးတွေပြီးတော့ packaging design ဒီအားလုံးပြောင်းလဲပြီးသူတို့နဲ့ထပ်ပြီးစုစကားပြောပါမယ်ရှင်
ဒီလုပ်ငန်းကတပိုင်းတနိုင်လုပ်ငန်းပဲလားဒါမှမဟုတ်ဟိုကုမ္ပဏီကြီးနဲ့ဒီလိုထုတ်လုပ်နေတဲ့လုပ်ငန်းလားရှင
်ဒီအညာဒေတာကစလီစီးဒီရောအမိုင်အရန်ငကူကလေးကနာမည်ကြီးပြီးသားပေါ့နော်စလီစီးဒီမကြီးသေးဘူးသူတို့ကသူတို့စီမှာကျတော့ဘလို့ဖြစ်လဲဆိုတော့ဝစ်ဆန်ပေါ့နော်ဝစ်ဆန်ကိုတိကျဖို့ပို့ပြီးရောင်းစားတယ်ဒီဈေးဆန်ကိုစားဈေးခွဲခြမ်းလုပ်ပြီးတော့ခါကျတော့လောင်စာနေနဲ့ပဲတုံးတယ်ဒီဟာကို value added လုပ်ပြီးတော့ဖြန့်တာမျိုးလုံးနိုင်တာမျိုးတိတ်မရှိသေးဘူးမရှိသေးတော့သူတို့အဲ့ကနေမြန်မာဒါကိုဒီစီးဒီစလီစီးဒီကိုခုံချင်းလဲအရန်ပေါ်တယ်ပေါ့နော်မကြီးဒီစီးဒီကအရန်ပေါ်အဲ့ဒါကိုဒီချော်ရီထုံးရင်ကောင်းမယ်ဆိုတဲ့ idea ကိုမြန်မာနေစလိုက်တာပေါ့နော်စပြီးတော့အဲ့ရနေမှာစမ်းတက်တာ formula စမ်းတက်တာ၄နှစ်ကြာပါတယ်၄နှစ်ကြာပြီးတော့ဟို1995မှာတက်စုစံနာမည်နဲ့စထွက်တယ်ပေါ့နော်2000မှာ champion ဆိုတဲ့နာမည်နဲ့သူတို့ပြောင်းပြီးထုတ်ပါတယ
်ဆိုတော့ကုံချင်းကရောတေချာပေါက်ရှိပါသလားဘာဖြစ်လို့ဆိုဗမာမြန်မာနိုင်ငံမှာကအများစုကဒီစိုက်ပျိုးရေးလုပ်ငန်းကတကယ်တကယ်ချန်ကြီးအကျယ်ကြီးတွေနဲ့ဒါစီးပွားဖြစ်တစ်နှစ်တစ်နှစ်ဘလောက်ဆိုပြီးပိုင်းဖြတ်ပြီးလောက်တာမဟုတ်ဖ ೇನೆ တပိုင်းတနိုင်ကများတော့ဒီစိုက်ပျိုးရေးအပေါ်မှာမိခိုရတဲ့အခါရောက်တော့စားတောက်ကုန်လုပ်ငန်းတွေမှာကုန်ချမ်းရဖို့လိုသလောက်ရဖို့အမှခံချက်ပေါ့နော်အဲ့ဒါရှိပါလ
ားလိုသလောက်ရနိုင်ပါလေရှင်ဘာလို့လဲဆိုတော့အခုဈေးပင်နေမြကြီးပင်နေဆိုတာကသူ့အညာဒေတာပေါ့နော်ဒီစလီမျိုးအနီးတစ်ဝိုက်တည်းအပေါ်လုံးဒီမကွေးတိုင်းတတိုင်းလုံးပြီးတော့စကိုင်းတိုင်းပေါ့နော်မကွေးတိုင်းစကိုင်းတိုင်းဧရိယာတွေတော်တော်များများမှာဈေးပင်ကဟိုစိုက်ပျိုးထားတဲ့အပင်မျိုးပေါ့ပဲသူတို့ကအလေးကျပောက်ပင်မျိုးပေါ့နော်အလေးကျပောက်ပင်မျိုးဆိုတော့ခါကြတော့အရန်လဲများတယ်သူတို့ကအခုဈေးယူတွေဘာတွေထုတ်တဲ့ဥစ္စာမျိုးမဟုတ်တော့ခါကြတော့လေဈေးကုန်ချင်းကလိုတလောက်ရတယ်ပေါ့နော်ဥပမာဈေးယူထုတ်တဲ့ဈေးတီးကိုလောက်တာဆိုလို့ရှိရင်တော့ဒီအနှစ်ပါတဲ့ဈေးတီးတွေပေါ့နော်အဲ့လိုဆိုရင်တော့နည်းနည်းကုန်ချင်းပိုင်းမှာသူတို့စိုးရင်ရမယ်ပေါ့နော်အခုကျတော့သူတို့ဒီအညာဒေတာထွက်တဲ့အညာဈေးတီးပုံစံမျိုးကျတော့အရန်လဲပေါ်တယ်ဒီတိုင်းနှစ်တိုင်းမှာထွက်သမျှဈေးတီးတွေကိုသူတို့အခုဖြောရေးစပြီးလုတ်ဖြစ်ခဲ့တာလေအဲ့ဒီကုန်ချင်းတွေကိုဟို value added လုပ်ပြီးထုံးနိုင်တဲ့ဟိုဟာမရှိလို့စတင်ခဲ့တာဆိုတော့အခုထိလည်းလုံးလုံးလောက်လောက်ပေါ်ပေါ်များများရနေပါသေးရဲ့ရှင်မကြီးသေးဆိုရင်လည်းသူကဒီ time back ကိုသူတို့ export ဖို့ရပေါ့နော်မကြီးသေးဆိုလည်း scope မှာမကြီးပင်တပင်တပင်ဆိုတာနှစ်ကိုရနေချီနေတဲ့အပင်ကြီးတွေလည်းအများများတယ်ပေါ့နော်အဲ့တော့ကုန်ချမ်းလည်းလုံးလုံးလောက်လောက်ရနိုင်မယ်ဆိုလည်းယုံကြည်ပါတယ်ရှိလည်းရှိနေပါတယ်မှာ
မတ်တကြီးထိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်ကာနဲ့မနေ့ခင်မှပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်အခုမနေ့ဖန်အင်ကာညကောလင်ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ
် ရှင်ဗျာအခုလာမဲ့အင်္ဂါနေ့ညဒဲလီတိုင်းအစီအစဉ်မှာတော့အဲ့ဒီမှာစတင်ပြုလုပ်မဲ့ ICJ ပြည်ဆိုင်ရာတရားရုံးမြမကြီးကြားနာမှုကိုဒဲရိုက်ထုတ်လွှင့်တင်ဆက်ဆွေးနွေးမှာဖြစ်ပါတယ်လူမျိုးတုံးတက်ပြတ်မှုတာစီရေးနိုင်ငံတကာစာချုပ်ကိုချိုးဖောက်တဲ့ဆိုပြီးတော့ OIC အဖွဲ့ကကူစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုတရားဆွဆူထားတဲ့အမှုဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့တရားရင်ဆိုင်နေပါတယ်ဒီကြားနာပွဲနဲ့ပတ်သက်လို့သရော့ရှင်တွေရဲ့အမြင်သဘောရာဘယ်လိုရှိပါလဲဘာတွေများသိကြကြပါလဲ view မြန်မာပိုင်းကိုဆက်ရေးသားပြုထားနိုင်ကြပါခင်ဗျ
နဖန်အင်ကာညမှာထုတ်လွှင့်ပေးမဲ့ဒါရိုက်လေးလိုင်းအစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရမှာပါဆက်ရုပ်မျိုးစုံတီထွင်နေကြတဲ့ခင်မှာလူတွေနဲ့အပြိုင်စကားရေးလူနိုင်မဲ့ဆက်ရုပ်ကိုလည်းတီထွင်နေပါတယ် AI ဉာဏ်ရည်တုနည်းပညာသုံးပြီးခက်ခဲနေတဲ့အကြောင်းအရာတွေကိုလူတွေနဲ့အပြိုင်အခြေတင်ဆွေးနွေးနိုင်ဖို့ IBM ကုမ္ပဏီက Project Debater ဆိုတဲ့စကားရေးလူဆက်ကိုတီထွင်နေတာပါဘလို့ရည်ရွယ်ချက်နဲ့စကားရေးလူဆက်ကိုတီထွင်နေသလဲဆိုတာမဆွမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
ဆက်ရုပ်တွေကလူတွေအတွက်ကောင်းကျိုးဖြစ်စေမလားဆိုးကျိုးဖြစ်စေမလားဆိုတာကိုဗြိတိန်ကအထင်ကြီးရကမ်ဘရစ်တက်ကတို့ကြီးမှာစကရေလူပဲလုပ်ခဲ့တဲ့အကြောင်းကစိတ်ဝင်စားချက်ကောင်းတယ်နော်ကိုသားညုံ
စကရေလူခဲ့တဲ့သူကိုယ်တိုင်ကဆက်ရုပ်ဖြစ်နေတာပိုတော်မှစိတ်ဝင်စားဖို့မကောင်းဘူးလားမဆွေမွား
ကပ္ပမတက်တန်းအရင်ဆုံးစကရေလူအတင်းကကမ်ဘရစ်တက်ကတို့မှာရှိတာလေအဲ့ဒီမှာဆက်ရုပ်ကပထမဆုံးလာပြီးတော့စကရေလူခဲ့တာရှင်ဆက်ရုပ်ဆိုလို့တာမန်ဆက်ရုပ်မျိုးလို့မထင်လိုက်နဲ့အောင်ဇဂရီလူဘောတက်တက် IBM ကတီထွင်ထားတဲ့ဒီဇဂရီလူ AI ဉာဏ်ရည်တုစနစ်နဲ့ Project Debater ရှင်ဇဂရီလူဘဲမှာသူ့ဘက်ကဘလို့အဖွင့်သုံးသက်ချက်ပေးတယ်လဲဆိုတာနားထောင်ကြည့်ရအောင
် AI will not be able to make a decision that is the morally correct one because morality is unique to humans
ဇဂရီဘိုင်းကိုချီခံပြီးတော့ဆုံးဖြတ်ချက်ချရတဲ့ကိစ္စမျိုးတွေမှာတော့ဆက်ရုပ်တွေကလူတွေလိုမျိုးဆုံးဖြတ်ချက်မချနိုင်ဘူးဆိုတဲ့အကြောင်းဇဂရီလူဆက်ကပြောနေတာပါ
ဒီ AI စနစ်နဲ့ဆက်ကခက်ခဲနေတဲ့အကြောင်းအရာတွေကိုလူတွေနဲ့အပြိုင်အခြေတင်ဆွေးနွေးနိုင်ဖို့ပထမဆုံးတီထွင်ထားတဲ့ဆက်ပါဒီ Project Debater ကို2012ခုနှစ်ထဲက IBM ကုမ္ပဏီကထွင်းနေတာ2019နှစ်စံပိုင်းတုန်းကလည်းကမ္ဘာစကီအလူချန်ပီယံနဲ့အပြိုင်စကီအလူခဲ့ဘူးသေးတယ်အဲ့ဒီတော့ချန်ပီယံ Harish Natarajan ကိုနိုင်အောင်စကီမလူနိုင်ခဲ့ဘူးလေ
ကမ်ဘရစ်တက်ကတို့စကီလူပွဲမှာတော့ Project Debater AI ကိုနီးသင့်တဲ့သူတည်သူတွေကကြိုတင်လေ့ကျင့်ပြင်ဆင်ခဲ့ကြတာတဲ့AI ဉာဏ်ရည်တုဆိုတဲ့အတိုင်းဖြစ်နိုင်ခြေပေါင်းသိမ်းသန်းချီကိုမှတ်ခိုင်းပြီးတော့ဆက်ကိုဆုံးဖြတ်နိုင်စွမ်းရှိအောင်လို့လေ့ကျင့်ပေးတာမို့လားအရင်တုန်းကတော့ဒီသတင်းစာတွေမဂဇင်းတွေတဲကဆောင်းပါးပေါင်းများစွာကိုဆက်ကိုမှတ်ခိုင်းခဲ့တာအခုတစ်ခေါက်မှာတော့ Cambridge ကျောင်းသူကျောင်းသား1100ရဲ့ထင်မြင်ချက်တွေကိုဆက်ကိုမှတ်ခိုင်းပြီးတော့စကေလူခိုင်းခဲ့တာတဲ့
IBM Computer ရဲ့အင်မတန်အစွမ်းထက်တဲ့တွက်ချက်နိုင်စွမ်းကိုအသုံးချပြီးတော့မေးခွန်းပေါ်လာတာနဲ့အဲ့ဒီမေးခွန်းနဲ့ဆိုင်တဲ့အချက်အလက်တွေကိုဆက်ကသူ့အလိုလိုရှာပြီးတော့တမနစ်လောက်အတွင်းမှာအကောင်းဆုံးအဖြေကိုသုံးသပ်ဖြေနိုင်အောင်လို့ဆက်ကိုလေ့ကျင့်ပေးထားတဲ့အကြောင်း IBM Project Debater တာဝန်ရှိသူ Noam Slonim ကအခုလိုရှင်းပြရဲရှင်
။ Really the question is what will happen if you will pose a question to many different people and ask them to contribute their opinions?
လူတွေများကြီးကိုမေးဖို့တူရဲ့မေးပြီးသူတို့ရဲ့ထင်မြင်ချက်တွေအဖြေတွေကိုပြောခိုင်းတာမျိုးဤပညာနဲ့လုပ်လို့ရမလားဆိုပြီးလေ့လာတာပါ။အရေးကြီးတဲ့ဆုံးဖြတ်ချက်ချရသူမျိုးတွေအတွက်ပိုကောင်းတဲ့ဆုံးဖြတ်ချက်မျိုးချနိုင်တော့အောင်အထောက်အကူဖြစ်တဲ့အဖြေမျိုးဤပညာနဲ့ဖြေနိုင်မလားဆိုတာကိုစမ်းသပ်တာဖြစ်ပါတယ်
။ Project Debater စကရေလူဆက်ကိုအချက်အလက်ပေါင်းများစွာလေ့လာမှတ်ခိုင်းထားပြီးတော့တက်ဆိုင်တဲ့ခေါင်းစဉ်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုအကြအနရှင်းလင်းပြောပြနိုင်အောင်လို့သူတို့ကတီထွင်နေတာပါ။စကရေလူပွဲမှာအပြိုင်စကရေလူသူထက်ကိုသူပြောတာကိုလက်ခံအောင်အထောက်အထားနဲ့ရှင်းပြနိုင်ဖို့အတွက် AI ဉာဏ်ရည်တုနဲ့မှတ်ခိုင်းနေတာကိုသားညုံဦးရ
။လူနဲ့အပြိုင်စကရေလူရဲ့နေရာမှာဆက်ရလုံနိုင်စွမ်းသုံးခုအပေါ်မှာခြေခံပြီးတော့ချေတင်ဆွေးနွေးနိုင်အောင်လို့ project debater ကိုတီထွင်သူတွေကလေ့ကျင့်ပေးနေကြပါတယ်။ပထမတစ်ခုကဆက်ကိုမှတ်ခိုင်းထားတဲ့အချက်လက်တွေကအကောင်းဆုံးအချက်တွေကိုယူပြီးတော့ခြေပစကားကိုရေးနိုင်ပြောနိုင်ဖို့သူပြောတာကိုလက်ခံနိုင်လောက်တဲ့အထိဆွဲဆောင်ပြောနိုင်ဖို့လေ့ကျင့်ပေးထားတာပါ
။ဒုတိယတစ်မျိုးကတော့ဒီစာချောင်းအခြေကြီးအဆက်မပြတ်ပြောနေတာကိုအလုံးစုံနားလည်အောင်နားထောင်နိုင်စွမ်းကိုလေ့ကျင့်တဲ့နည်းပါ။ပြိုင်ဘက်ကပြောနေတာကိုဆက်ကပြန်ပြီးတော့ခြေပနိုင်အောင်လို့အကြာနည်းနဲ့လေ့ကျင့်တဲ့နည်းဖြစ်ပါတယ်။နောက်ဆုံးတတိယနည်းကစိတ်ဝင်စားဖို့အကောင်းဆုံးလို့ထင်ပါတယ်။ AI ဉာဏ်ရည်တုစနစ်ကိုလူတွေတွေးသလိုဟိုလိုပြောလာရင်ထိရောက်မလားဒီလိုပြောလာရင်ပိုထိရောက်မလားဆိုတာမျိုးချင်းချိန်နိုင်စွမ်းနဲ့အကောင်းဆုံးခြေပစကားရေးလူနိုင်အောင်လို့ Project Debater ကိုလေ့ကျင့်ပေးနေတာဖြစ်ပါတယ်
။တကယ်တော့စကားလူတွေဆိုတာကလူသားတွေရဲ့အသိပညာဗဟုသုတတွေဖြတ်ထိုးဉာဏ်တွေချင်းချိန်နိုင်စွမ်းတွေအားလုံးကိုပြန်ဆန်ကြတဲ့ရှေ့အကျဆုံးနည်းတစ်ခုဖြစ်ပါတယ်။
အဲ့ဒါကိုဘာကြောင့်ဆက်နဲ့ပြန်ခိုင်းမှလဲဆိုပြီးတော့မိကုန်းထုတ်သူတွေလည်းရှိပါတယ
် project debate ကိုတီထွင်သူတွေကတော့လူတွေဆုံးဖြတ်ချက်ချတဲ့နေရာမှာပိုကောင်းတဲ့ဆုံးဖြတ်ချက်တွေချနိုင်အောင်အထောက်အကူပေးဖို့ဖြစ်တယ်လို့ဆိုတယ
် another example is an employer that would like to collect feedback from thousands of employees in the company to decide about a new policy
ဥပမာကပြောရမယ်ဆိုရင်ကုမ္ပဏီတွေမှာဘလို့ကိစ္စတွေကိုပိုကောင်းပိုတိုးတက်စေချင်တယ်ဆိုတာအလုပ်သမားထောင်ချီရဲ့အကြံပြုချက်တွေကိုရယူပြီးစီကတ်တစ်ချမှတ်တာမျိုးဆိုရကထုတ်ဖို့ရှိရဲ့မူဝါဒအစ်စ်ပေါ်ပြည်သူတွေရဲ့သဘောထားကြားကျင်တာမျိုးတွေမှာအသုံးဝင်ပါလိမ့်မယ်ဆုံးဖြတ်ချက်ချသူတွေနဲ့ချမှတ်မဲ့ဆုံးဖြတ်ချက်တက်ရောက်မှုကိုခံကြရမယ့်သူတွေကြားမှာဒီပညာကထိတိယောက်ယောက်ဆက်သွယ်ပေးတဲ့လမ်းကြောင်းတစ်ခုဖြစ်နိုင်ပါတယ
် artificial intelligence ညာရင်တုနဲ့လူသားတွေပြိုင်တဲ့နေရာမှာ AI ကလူတွေကိုအနိုင်ရခဲ့တာတွေရှိပါတယ်ဥပမာ1990ပြည့်နှစ်ပိုင်းတွေတုန်းကကမ္ဘာစစ်တူရင်ချန်ပီယံ Garry Kasparov ကို IBM ရဲ့ Deep Blue Computer ကအနိုင်ယူခဲ့တာမျိုးနောက်အခုနှစ်ပိုင်းတွေမှာဆိုရင်လည်းအနိုင်ကစားဖို့ခက်တဲ့ Go Game ကို Deep Mind ရဲ့ AlphaGo ဆက်နဲ့ Go Champion တို့ကစားကြတာဆက်ကအနိုင်ရထားတယ်လေ
ဒါပေမဲ့စကေးလူပွဲမှာတော့အခုတည်းကဆက်ကလူကိုနိုင်အောင်လို့စကေးမလုပ်နိုင်သေးဘူးဗျအခု2019ဖေဖော်ဝါရီလတုန်းက project debater ဆက်နဲ့စကေလူကမ္ဘာ champion Harris Natarajan တို့အပြန်စကေလူကြတော့ဆက်ကရှုံးသွားတယ်မဟုတ်လား
Does not deal with the underlying problems in society.
Harris Natarajan arguing against the resolution subsidized preschool declared our winner. Congratulations to them.
အသင်းများဘ ഹു တုတဘိုင်းမှာဆက်ကိုလေ့ကျင့်ပေးလို့ရပါပေမဲ့စိတ်ခံစားချက်ဘိုင်းမှာတော့ဆက်ကလူကိုမမြင်နိုင်သေးဘူးလို့ကမ္ဘာ champion Natarajan ကပြောပါတယ်
I think there's something, at least at this stage, about what we hear emotions, what we hear notions of morality.
Say can I just do, say it down and check and case are, say it okay, go, say it up, allow you to see the suram you pure ago, a good chain it here, Luriga, my young Jadiva, who, that's how the case are Murima, say it up, and I'm a Bjorn and Diva, who, can I just buy a sign of case are, my lunar set, the dare, P, or lone, my last suragale, say wins, as they are. မလုံနိုင်ဘူးဆိုရင်တော့နောက်9နှစ်10နှစ်မှာလူသားတွေကိုဆက်ကကြောတက်သွားနိုင်တဲ့အလားအလာတွေရှိပါတယ
်။သူပြောသလိုဆက်တွေကိုလူတွေထက်ဉာဏ်ရည်တာအောင်လို့ AI ဉာဏ်ရည်တုစနစ်နဲ့လေ့ကျင့်ပေးလို့ရပါပဲ။စိတ်ခံစားမှုအခြေခံတဲ့ကိစ္စတွေမှာတော့လူတွေကိုမှီနိုင်ပါမလားဆိုတာစိတ်ဝင်စားစရာကောင်းတယ်ကိုသားညုံရ
။ Cambridge Tech သူစကေလူအတင်းကတော့ဒီ AI ဉာဏ်ရည်တုနည်းပညာကအနာဂတ်မှာလူသားတွေအတွက်အကောင့်ထက်အဆိုးဖြစ်စေမယ်လို့ပြောကြတယ်မဆွေမျိုးရဲ့။
လူရာထက်ပိုးနေတဲ့သတင်းအချက်အလက်တွေ၊သတင်းတူသတင်းမှားတွေ၊အပေါ်ယံစဉ်းစားမှုတွေနဲ့ပြည့်နေတဲ့ကမ္ဘာကြီးမှာသကရေလူဆက် project debater ကကွန်ပျူတာဉာဏ်ရည်ရုနဲ့အခြေအနေဆွေးနွေးတင်ပြနိုင်တာကြောင့်ဆုံးဖြတ်ချက်ချဖို့အသုံးဝင်တဲ့အချက်အလက်တွေကိုသိရနိုင်တယ်လို့ IBM ကုမ္ပဏီရဲ့ project debater ကိုတီထွင်နေသူတွေကတော့ပြောနေပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီလိုသက်တမ်းရောင်သတင်းလွှာမှာတော့ BTS တန်ကိုရီးယားလူငယ်အမျိုးသားဂီတအဖွဲ့ကအဆိုတော်တွေကိုတန်ကိုရီးယားနိုင်ငံရဲ့မဖြစ်မနေစစ်မှုထမ်းရမယ့်ဥတွေကနေကင်းလွတ်ခွင့်ပေးမှာမဟုတ်ဘူးလို့တန်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောလိုက်တာကြောင့်တန်ကိုရီးယားမှာအတော်လေးစူးစူးညံ့ညံ့ပြောဆိုမှုတွေဖြစ်ခဲ့ပါတယ်။ဒီလိုမျိုးကဘာတရောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ်။တန်ကိုရီးယားနိုင်ငံကအကြောမောအမှုပညာရှင်တွေအားကစားသမားတွေအနေနဲ့သူတို့ရဲ့အထွတ်ထိပ်အောင်မြင်နေတဲ့အချိန်မှာအခုလိုမဖြစ်မနေစစ်မှုထမ်းမှုတင်းမာမလားဆိုတာနဲ့ပတ်သက်လို့ငင်းငုံပြောဆိုမှုတွေဖြစ်ခဲ့တာပါ။မြောက်ကိုရီးယားနိုင်ငံနဲ့နိုင်စင်လိုရင်ဆိုင်နေရတဲ့သဘောရှိတဲ့တောင်ကိုရီးယားအနေနဲ့ဥရေယအသက်ပြည့်တဲ့သူတိုင်း18လကြာမဖြစ်မနေစစ်မှုထမ်းကြရပါတယ်။အဖွဲ့ဝင်9ဦးနဲ့ဖွဲ့ထားတဲ့ BTS အဖွဲ့ကကိုရီးယား K-pop ဂီတာကမ္ဘာမှာအောင်မြင်မှုအကြီးအကျယ်ရအောင်လို့လုပ်ပေးနေတဲ့အဖွဲ့တွေကထိတ်ဆုံးကအဖွဲ့ဖြစ်ပါတယ်။American ပြည်အောင်စုမှာဖိတ်ကြားသူများတည်တံကျင်းပပြီးတော့နောက်ရုပ်မြင်သံကြားကနေထုတ်လွှင့်ပြသတဲ့နာမည်ကျော် Victoria's Secret Fashion Show ကိုဒီနေ့မကျင်းပတော့ဘူးလို့တရားဝင်ကြေညာသွားပါပြီ။ကျောင်းမြေရနာစီချဲအတွင်းကန်ဘရာစီယာတွေတိတ်ကိုချော်မောလာပါတဲ့ model တွေနဲ့နာမည်ကျော်တဲ့ဒီ fashion show ဟာတခြားဘယ်လိုကြော်ညာမျိုးနဲ့မှမတူအောင်ဆွဲဆောင်နိုင်မှုရှိရမှန်ပါတယ်။ဒါမြင့်လေကြော်ညာကိုတခြားပုံစံမျိုးတွေနဲ့ဆက်ပြီးတော့လုပ်သွားပါမယ်လို့ Victoria's Secret ရဲ့မိဂွန်ကုမ္ပဏီဖြစ်တဲ့L Brands INC ရဲ့ CFO Stuart Baduafa ကပြောပါရည် အခုဆိုရင် American Eagle Outfitter လူငယ်အင်ဂျင်တစ်စီးကထုတ်တယ်area လိုမျိုးပို့ပြဈေးဆိုတဲ့အတွင်းငန်တွေကိုဝယ်ဝဲကြတဲ့သူတွေများလာတာကြောင့် Victoria's Secret မှာဈေးဝယ်သူတွေနည်းလာတာပါပြည်သက်အပေးမှုကိုကြည့်မယ်ဆိုရင်လည်းပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာကြီးစုသူရေးအတွက်စဆင်းလာတာပါ Walt Disney ထုတ်လုပ်ရေးကပိုင်းနဲ့ ABC ရုပ်သံကထုတ်လွှင့်ပြထားတဲ့ Victoria's Secret Fashion Show ကို2000ခုနှစ်မှာကြီးစုသူပေါင်း12တန်းရှိခဲ့တာကနေမနစ်က2018ခုနှစ်မှာတော့ကြီးစုသူ3တန်းကျော်ပဲကျန်တော့တာဖြစ်ပါတယ်ရှင်American ပြည်အောင်စုကဝိုင်းရင်အစိုးရ McDonald's ဟာ Boston မြို့မှာဖျော်ပြီးမဲ့သူ့ရဲ့ပွဲသုံးပွဲကိုဖျက်လိုက်ရပါတယ်။နာကျင်ကြိုက်ခဲတဲ့ဝေနာစူးစူးရွရွခံစားနေရလို့အခုလိုပွဲတွေဖျက်ရတာလို့အသက်62နှစ်တောင်ရှိသွားပြီဖြစ်တဲ့ McDonald's ကပြောပါတယ်။သူက Madam X ဆိုတဲ့ဖျော်ပြေးခီးစဉ်ထွက်နေတာဖြစ်ပြီးတော့ဆရာဝန်ကသူ့ကိုနားခိုင်းလို့ပွဲသုံးပွဲဖျက်လိုက်တာပါ။လက်မှတ်ဖိုးတွေကိုလည်းပတ်စံပြန်အမ်းလိုက်ပါပြီလို့သူ့ရဲ့လက်မှတ်တွေကြောင်းပေးတဲ့ company Live Nation ကပြောပါတယ်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Take it on the side and bright red. It's gonna stay bright. Comes a crazy fan. Oh, up in my face. Oh no. Security, take this guy, give it away. Oh, oh, that's right. Yeah, I, yeah. မေတ္တာနာကျစီစဉ်တက်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာဖြစ်ပါရဲ့ရှင်။ကဘာတဝမ်းကအမှုပညာအားကစားစားပေးယဉ်ကျေးမှုစသဖြင့်နယ်ပယ်အသီးသီးကထင်ရှားကြော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းထွေတွေကိုစုစည်းတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6953ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1595တို့ကနေတိုက်ရိုက်နာဆင်နိုင်ကြပါရရှင်။အခုတနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါမယ်ရှင်
။နယူးဇီလန်နိုင်ငံကမီးတောင်ရှင်ဖြစ်တဲ့ White Island မီးတောင်ကျွန်းမှာဒီကနေ့နေ့လယ်ပိုင်းကရုတ်တရက်မီးတောင်ပေါက်ခဲလို့9ယောက်ထပ်မင်းနဲ့သေဆုံးပြီး20ထိခိုက်ဒဏ်ရာရသွားပါတယ်။မီးတောင်မပေါက်ခင်မီးတောင်ဝါနာအထိကဘာလက်ခီးတဲ့တချို့တွားကြည့်ခဲ့ကြပါတယ်။ပျောက်ဆုံးနေသူတချို့ရှိသေးတာမို့သေဆုံးသူတိုးလာနိုင်တယ်လို့နယူးဇီလန်ဒူရဲမင်းကြီးကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ပျောက်ဆုံးနေသူတွေဟာနိုင်ငံတကာကကဘာလက်ခီးတဲ့တွေဖြစ်ကြပါတယ်။အမေရိကန်သမ္မတကိုဘလိုပုံမှန်တွေနဲ့တရားစွဲမလဲဆိုတာတုံ့တက်နေတဲ့အောက်လွှတ်တော်တရားရေးကော်မတီမှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ရှေ့နေတွေကအထောက်အထားတွေကိုစတင်တင်ပြနေကြပါတယ်။သူတို့တင်ပြချက်တွေပေါ်မူတည်ပြီးသမ္မတဒေါ်နယ်ထရမ့်ရဲ့ဆောင်ရွက်ချက်တွေဟာတရားစွဲနိုင်လောက်ဥပဒေချိုးဖောက်ခဲ့သလားဆိုတာကိုတရားရေးကော်မတီကတုံ့တက်ပြီးတော့ဘလိုအမှုမျိုးနဲ့တရားစွဲမလဲဆိုတာဆုံးဖြတ်မှာဖြစ်ပါတယ်။ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံအပေါ်ဂမ်ဘီယာကဆွဲဆိုထားတဲ့အမှုကိုနှစ်ဖန်ဒီဇင်ဘာ10ရက်နေ့မှာစတင်ကြားနာမှာပါ။တရားရုံးကိုတိုင်ကြားထားတဲ့ဆွဆွဲချက်ကိုအပြည့်အဝမကြားနာခင်ကာလအတွင်းလူမျိုးတွေသက်ပြတ်မှုအခြေအနေပိုမဆိုးအောင်ကာကွယ်တားဆီးနိုင်မယ့်ဆောင်ရွက်ချက်တွေကိုချမှတ်ပြီးအတွက်နှစ်ဖက်လျှောက်ထားကြမှာပါ။မြန်မာနိုင်ငံဘက်ကခုခံကြေပါဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံကြ ాయి ဝန်ကြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ The Hague မြို့မှာရောက်ရှိနေပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့အခုလို ICJ ကြားနာပွဲကိုဦးဆောင်တက်ရောက်လာခြင်းဖြင့်ကြားနာပွဲကတကယ့်အဖြစ်မှန်တွေကိုနားလည်သိရှိနိုင်လိမ့်မယ်လို့ယူဆတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြ ాయి ဝန်ကြီးက VOA နဲ့မေးမြန်းခဲ့မှပြောပါတယ်။အားကစားသမားတွေကိုတားမြစ်ဆေးသုံးဆွဲမှုထိန်းချုပ်တဲ့နိုင်ငံတကာအဖွဲ့အစည်းဝါဒါကရုရှားအားကစားသမားတွေနဲ့တာဝန်ရှိသူတွေကိုအိုလံပစ်ပြိုင်ပွဲတွေနဲ့ကမ္ဘာချန်ပီယံလူပွဲတွေမှာ၄နှစ်မပါဝင်ရလို့တားမြစ်လိုက်ပါတယ်ရှင်
။တင်းထန်တဲ့ညဘက်ထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးတဲ့အစီအစဉ်အစစုံကိုအသံလွှင့်ရင်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 31တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။ဗီဒီယိုကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.